Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2018ခုနှစ် November လ20ရက်အင်္ဂါနေ့နနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်။ကျမအင်ဂျင်နိုင်ပ
ါကျွန်တော်ကတော့ဇောင်းလိုက်ပါခင်ဗျာဒီမနက်မှာထူးခြားတဲ့သတင်းတွေကတော့တမနာထရမ့်ကယာယီဗဟုအစိုးရရှေ့နေချုပ်အဖြစ်ခန့်လိုက်တဲ့သူနဲ့ကိစ္စနဲ့ပတ်သက်လို့တရားစွပ်စွန်မှုတွေနဲ့ရင်ဆိုင်နေရပါတယ် CNN သတင်းတော့ Jim Acosta ကိုအင်ဂျီရောကသတင်းပြန်ယူခွင့်ပြုလိုက်ပါပြီစစ်တွေမျိုးပြင်အနောက်ရဲဒုက္ခသည်စခန်းအတွင်းပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အပေါ်ဆိုရင်ကြောင်းကရသမကဌာနကိုယ်တော်ကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုကြောင်လင်းနဲ့အတူတင်ပြပေးမှာခင
်ကောင်းပါပြီသတင်းအစီအစဉ်အပြီးမှာမြန်မာပါဝင် Indo-Pacific Data ဖွံ့ဖြိုးရေးအစီအစဉ်အတွက် American Dollar 68 Billion ကျော်ထပ်မံရင်းနှီးမြှုပ်နှံသွားမှာဖြစ်တယ်လို့ American ဒုသမရ Mike Pence ကပြောကြားလိုက်တဲ့သတင်းလွှာကိုတင်ပြဖို့ရှိပါတယ်အဲ့ဒီနောက်မှာတော
့ Think no further than the desperate plight of the Rohingya people of Myanmar subject to ethnic cleansing in the only place that they can call home.
ဒါကတော့ Rohingya ဒုက္ခသည်တွေရင်ဆိုင်နေရတဲ့အကျက်တဲပြဿနာမျိုးလောက်ကဘာမှာဆိုးရွားတဲ့အခြေအနေမရှိကြောင်းနဲ့သူတို့ကိုနေရရင်းကမောင်းထုတ်ခဲ့တဲ့ဖိနှိပ်မှုမျိုးကိုလက်တင်ခံလို့မရကြောင်းကုလအတွေ့အကြုံ Antonio Guterres ကမနေ့ကပြောသွားတာပါ။ဒီအကြောင်းကိုလည်းအပြည့်အစုံကြားဖို့ရှိပါတယ်ရှင်။နောက်ပိုင်းမှာသတင်းအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍနဲ့တုဒ္ဒဆုံတဲ့ American တခွင်အစီအစဉ်စတာတွေကိုထုံးလင်းဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုကျော်အောင်လင်းတို့ကပြောပြမှာပါရှင်။
ယာယီဖို့အစိုးရရှင်းနေချုပ်မက်သျူဝစ်တေကာခန့်အပ်တာဝန်ပေးအပ်တာဟာ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွဲဖက်ခြင်းရှိမရှိစုံစမ်းစစ်ဆေးနေတဲ့ကိစ္စပြတ်သွားအောင်ရည်ရွယ်လှုပ်ဆောင်ခြင်းဖြစ်တယ်ဆိုတဲ့အကြောင်းပြချက်နဲ့အဲ့ဒီခံထားမှုကိုဟန်တာဖို့ကြိုးစားတဲ့အနေနဲ့ဒီမိုကရက်ပါတီအထက်လွှတ်တော်အမတ်3ဦးကသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲလိုက်ပါတယ်။ Connecticut ပြည်နယ်အထက်လွှတ်တော်အမတ် Richard Blumenthal Rhode Island အထက်လွှတ်တော်အမတ် Sheldon Whitehouse နဲ့ Hawaii ပြည်နယ်အထက်လွှတ်တော်အမတ်မာဇီဟီရိုနိုတို့၃ဦးကဝါရှင်တန်မှာရှိတဲ့ပြည်ထောင်စုတရားရုံးမှာတနင်္လာနေ့ကတရားစွဲလိုက်ကြတာဖြစ်ပါလေ။အခုလအစောပိုင်းတုန်းကဗဟိုအစိုးရရှေ့နေချုပ် Jeff Sessions ကိုယာရုကဖယ်ရှားလိုက်ပြီးဝစ်တေကာကိုယာယီခန့်အပ်လိုက်ပြီးတဲ့အချိန်မှာပဲသမ္မတထရမ့်အနေနဲ့ဥပဒေကြောင်းအရရင်ဆိုင်ရတာဒါဟာ၃ခုမြောက်ဖြစ်ပါလေ။ Jeff Sessions ဟာရုရှားအရေးစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးမှု Robert Mueller ရဲ့လုပ်ငန်းစဉ်မှာပါဝင်ဆော့ဖ်မှာမဟုတ်ကြောင်းသူကိုယ်သူဖယ်ရှားလိုက်ပြီးတဲ့နောက်မှာတမရကဆက်ရှင်ကိုမကြာခဏဝေဖန်ပုတ်ခတ်ခဲ့ပါတယ်ဆက်ရှင်ရဲ့တရားရေးဌာနမှာဝန်တန်းအရာရှိချုပ်အဖြစ်တာဝန်မထမ်းဆောင်ခင်တနည်းလောက်အလိုကမက်ဆူဝေတကဟာ CNN သတင်းဌာနရဲ့သူတွေတီတူအဖြစ်နဲ့တာဝန်ထမ်းဆောင်ရင်းရောဘတ်မူလာရဲ့ရုရှားအရေးစုံစမ်းစစ်ဆေးမှုတွေကိုအပြင်းထန်ဝေဖန်ပြောဆိုခဲ့သူဖြစ်ပါတယ်ဒါကြောင့်လည်းသူ့အနေနဲ့ရုရှားအရေးစုံစမ်းမှုမှာပယ်လိုက်မှုရှိနိုင်တယ်ဆိုပြီးဒီမိုကရက်တွေကကန့်ကွက်နေကြတာဖြစ်ပါတယ်
အင်မီရိုဆိုင်ရာ CNN သတင်းဌာနရဲ့ဒီအကြီးအကဲသတင်းနောက်ဂျင်မကော့စတာရဲ့အင်မီရိုတွင်းသတင်းယူခွင့်ကိုအင်မီရိုကပြန်ပြီးတော့ခွင့်ပြုလိုက်ပါတယ်။ဒါပေမဲ့လာမယ့်သတင်းစာရှင်းလင်းပွဲဆိုင်ရာစီးပင်းစည်းကမ်းတွေကိုသူထပ်ပြီးတော့ကျူးလွန်ချိုးဖောက်မှာဆိုရင်တော့သတင်းယူပိုင်ခွင့်ထပ်ပြီးတော့ရုပ်သိမ်းခံရလိမ့်ဦးမယ်လို့ CNN သတင်းတော့ဂျင်မကော့စတာကိုအင်မီရိုကနေသတိပေးခဲ့ပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်အကြာလုံးကအင်မီရိုတွင်းကျင်းပတဲ့သမ္မတထရမ့်ရဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာဒင်းတော့အကော့စတာနဲ့တမနာထရန့်တို့အမေးပြေလို့ကြရင်အနှဲငယ်တင်မမှုရှိခဲ့ပြီးတော့နောက်ပိုင်းဂျင်မကော့စတာရဲ့အင်ပီရိုမှာတရင်ယူခွင့်ကိုရုပ်သိမ်းခဲ့တာပါအင်ပီရိုဘက်ကအလျှော့ပေးလာတာကြောင့်တမနာထရန့်အစိုးရကိုတရားစွဲဆိုထားတာကိုလည်းပြန်ပြီးတော့ရုပ်သိမ်းမယ်လို့ CNN သတင်းဌာနကပြောပါတယ်ဂျင်မကော့စတာပါဝင်တခြားသတင်းတောက်တွေအနေနဲ့သတိထားမှာကဒင်းတော့တူကိုမေးခွန်းတစ်ခုစီမေးခွန်းပြုမယ်ပြီးလို့ရှိရင်နောက်ဆက်တွဲမေးခွန်းတစ်ခုမေးနိုင်တယ်အဲ့ဒါပြီးတော့တခြားသတင်းတောက်တွေကိုမေးခွန်းလည်းပေးရလိမ့်မယ်လို့အင်မီရောပြောခွင့်ရအမျိုးသမီးဖြစ်တဲ့ Sarah Sanders ကဆိုပါတယ် CNN ကြီးရန်သတင်းတောက် Jim Costa ရဲ့အင်မီရောတွင်သတင်းယူခွင့်ရုပ်သိမ်းခံရတာနဲ့ပတ်သက်ပြီးတော့ CNN သတင်းဌာနကသမ္မတ Trump ဆိုတာကိုတရားစွဲဆိုခဲ့ပြီး Washington DC မြို့တော်ကတရားရုံးကနေပြီးတော့ Jim Costa ရဲ့သတင်းယူခွင့်ကိုပြန်ပေးရမယ်လို့ပြီးခဲ့တဲ့ပတ်တုန်းကပဲဆုံးဖြတ်ခဲ့ချက်ရတာပါ
ဝါရှင်တန်ပို့သတင်းစာကြီးရဲ့သတင်းတော့ဂျမားခါရှိုဂီအသက်ခံရပြီးနောက်ပိုင်းကာလာတန်ကြာနှုတ်ပိတ်နေခဲ့တဲ့ဆော်ရီဘီယန်ဆော်မန်ဟာပထမဆုံးအကြိမ်ဖြစ်အများပြည်သူကိုသူ့ရဲ့မူဝါဒဆိုင်ရာမိန့်ခွန်းပြောကြားခဲ့ပါတယ်။က Khashoggi go tapya po dwe nao kwe ga amin bhi gare lo, miyazu ga yusa tha jare, enshin za minda, Mohammed bin Salman ha, apie mishi jang pyo so api, terindapa a chama, taimpi go pyo chare tuye mingon dwe bin Salman ga, sodi tia sin yes ni gu chichu pyo chake bare, aku mingon na mara Khashoggi go lojjan tapya po, enshin minda ga amin bhi gare mbhi gare bu, sore kisa go, bin Salman ga tetuin pyo so gare mishi babu, sorry, being a ha, Islam Bada Diaye, Diamia Damune, Nimia Muribo, Chigan, Titan Tajin Chijang, Dandi, Diasin, Yasin, Diaswes, Resident Dogo, Gong Yujang, Tuye, Ochoye, Pujete, Shura, Consego, Nissin, Piojare, Mingo, Dream, Bin Salmanga, Tedin, Piojakevari.
No Korean and Andrew Yenet, the Bawat Dangwe, Wailuya on, Lope, Guni Mune, Russia, Nangan, Bwata, Africa, Nangan, that Ugo, American Panay, Winitanaga, Yeju. ดังคับไปสู่ไล่ไปเลยแต่ 49นี่อยู่เวลเดนมัชชิฟสุดะตัวโกซิงคูနိုင်ငံမှာပန်းပြဖွင့်လက်ထားတဲ့ကုမ္ပဏီတွေကနေတဆင့်အမေရိကန်ငွေကြေးစနစ်ကိုတုံးပြီးတော့ဒေါ်လာတွေတန်းတဲ့ချီပြီးငွေမဲကိုငွေပြုလုပ်ပေးရေးကူညီခဲ့တာကြောင့်အမေရိကန်မှာရှိတဲ့သူ့ရဲ့ပိုင်ဆိုင်မှုတွေအားလုံးကိုအမေရိကန်ဘက်ကချိတ်ပေးလိုက်ပြီးတော့သူနဲ့ဆက်ဆံမှုအားလုံးကိုလည်းပိတ်ဆို့ဖြတ်တော့လိုက်ပါတယ် ပြည်အမေရိကန်တမ်းမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေပြီးတော့9:00နာရီအထိလိုင်းထုံမီတာ36.6 kHz ကိုတုံတုံက၊လိုင်းထုံမီတာ40 kHz ခွန်လေးရှိတုံညာ၊လိုင်းထုံမီတာ61 kHz ချောက်တင်9တုံညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz ခွန်9တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7:00နာရီကနေ9:00နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထုံမီတာ20
ပြည်အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြည့်ညာပေးနေပါတယ်ခင်ဗျာ။ရခိုင်ပြည်နယ်အတွင်းမှာရှိတဲ့ရဟညာဒုက္ခသည်စခန်းတစ်ခုအတွင်းပြစ်ခတ်မှုဖြစ်သွားခဲ့တဲ့အပေါ်ကုလသမဂ္ဂအရာရှိတဲ့အကြဆွေးရမှုတွေထွက်ပေါ်စေခဲ့ပါတယ်။2000ခုနှစ်ကရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာကြသူတွေကိုထိန်းသိမ်းထားတဲ့အနောက်ရဲဒုက္ခသည်စခန် စ်ဆိုင်ရာမြန်မာနိုင်ငံဌာနကိုယ်စားလှယ် Nook Otsby ကပြောပါတယ်စခန်းထဲကလူတွေကိုအပြင်ကိုခိုးထုတ်ဖို့စူးစမ်းသူအမျိုးသား၂ဦးကိုဖမ်းဆီးဖို့စူးစမ်းခြင်းမြန်မာရဲတပ်ဖွဲ့ရဲ့တင်းငွေတွေကပြစ်ခတ်မှုကြောင့်ရိုဟင်ဂျာ၄ဦးထိခိုက်ဒဏ်ရာရသွားကြောင်းရိုက်တာသတင်းမှလည်းဖော်ပြထားပါတယ်။စစ်တွေမျိုးရဲ့အရှိတ်ဆိုင်မှာနီးပါးလောက်အကွာမှာရှိတဲ့အဲ့ဒီအနောက်ရဲဒုက္ခသည်စခန်းကိုရဲတပ်ဖွဲ့ဝင်20လောက်ရောက်လာပြီးလူ106ဦးကိုလင်းနဲ့ခိုးထုတ်ခဲ့မှုမှာတာဝန်ရှိတယ်ဆိုတဲ့အမျိုးသား၂ဦးကိုဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။အဲ့ဒီခိုးထုတ်ခံရသူတွေ106ဦးကတော့ရန်ကုန်အနီးကကြောက်တန်းမှာဖမ်းဆီးမိခဲ့ပြီးမြမအာဏာပိုင်တွေကအဲ့ဒီထွက်ပြေးလာသူတွေကိုစစ်တွေဒုက္ခသည်စခန်းကိုအခုပြန်ပို့လိုက်ပြီးဖြစ်ပါတယ်။
ရိုဟင်ဂျာမွတ်စလင်တွေဖိနှိပ်ခံရဖန်နေရတဲ့ကိစ္စနဲ့ဖန်စီခံနေရတဲ့ရိုက်တာစတင်းတော်အုပ်လွတ်မြောက်ရေးကိစ္စတွေနဲ့ပတ်သက်ပြီးတော့အမေရိကန်ဒုတမရမိုက်ပန့်စ်ကမြန်မာနိုင်ငံတော်တိုင်ပင်ခံတော်ဆန်းစုကြည်ကိုဖိအားပေးပြောဆိုခဲ့တဲ့အတွက်အမေရိကန်ထက်လွတ်တော်လူခွင့်ရေးဆိုင်ရာအဖွဲ့ကနေပြီးတော့ချင်းမွတ်လိုက်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွင်းကပဲတော့ဆန်းစုကြည်နဲ့စင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာဒုတမရမိုက်ပန့်စ်ကတည်ထောင်တွေ့ဆုံတော့အခုလိုမျိုးပြောဆိုခဲ့တာဖြစ်ပါတယ်အမေရိကန်ထက်လွတ်တော်လူခွင့်ရေးအဖွဲ့ဟာရခိုင်ပြည်နယ်မှာမွတ်စလင်ရိုဟင်ဂျာတွေဖိနှိပ်ခံရတဲ့ကိစ္စကိုအပြစ်တင်ရှုတ်ချကြောင်းအကြိမ်ကြိမ်ပြောဆိုနေတာဖြစ်ပြီးရိုက်တာသတင်းတော်တို့ဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုလည်းပြန်လွှတ်ပေးဖို့မြန်မာအစိုးရကိုတိုက်တွန်းထားတယ်လို့ထက်လွတ်တော်မတ်ထွန်တီလစ်ကပြောတဲ့အကြောင်းဝါရှင်တန်ဒီစီခြေစိုက်ရိုးခေါ်သတင်းစာမှာနိုဝင်ဘာလ16ရက်နေ့ကဖော်ပြထားပါတယ်။သတင်းလွှတ်ခွင့်နဲ့ပတ်သက်ပြီးတော့အမေရိကန်ပြည်တော်စုကအခိုင်အမာရည်မှုရှိနေတဲ့အကြောင်းနဲ့ရိုဟင်ဂျာတွေဖိနှိပ်ခံရတဲ့ပေါ်ခပ်ပြင်းပြင်းဝေဖန်ခဲ့လို့လည်းဒုတမရမိုက်ပန့်စ်ရဲ့လှုပ်ဆောင်မှုကိုချီးကျူးကြောင်းထက်လွတ်တော်မတ်Chris Cons ကပြောဆိုပါတယ်ရိုဟင်ဂျာတွေအတွက်နိုင်ငံသားဖြစ်ခွင့်ရှိစေမယ့်လမ်းကြောင်းဖန်တီးပေးမှုအပါအဝင်မြန်မာနိုင်ငံကတခြားလူနည်းစုတွေရဲ့အခြေအနေတွေကိုတိုးတက်လာရေးဆောင်ရွက်တဲ့ခြေလှမ်းတွေကိုမြန်မာစိုးရကချက်ချင်းလှုပ်ဆောင်တင်တယ်လို့လည်းထက်လွတ်တော်မန်ဦးကတိုက်တွန်းပြောဆိုပါတယ
် VOA မြန်မာပိုင်းအင်ကာနည်းနည်းခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းလွှာတွေကိုကြာမှာပါ Indo Pacific Data ဖွံ့ဖြိုးရေးအစီအစဉ်တွေအတွက် American ပြည်ထောင်စုကဒေါ်လာ67ဘီလီယံကျော်ထပ်မံရင်းနှီးမြှုပ်နှံသွားမယ်လို့ American ဒုသမရာ Mike Pence က Asia Pacific စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးစည်းဝေးပွဲမှာပြောကြားလိုက်ပါတယ်အပြည့်အစုံကိုကိုစောဝင်းလိုင်ကစူးစီးတင်ပြမှာပါရှင
် American ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားကုန်သွယ်ရေးစစ်ပွဲဖြစ်ပေါ်နေတာကြောင့်ဖြစ်ခဲ့တဲ့သတင်းပတ်ကွန်ဘိုင်းကပပွာနယူဂီနီနိုင်ငံမှာကျင်းပခဲ့တဲ့ အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေပက်ထက်သီးစုဘက်ဟာသဘောတူညီချက်တစုံတရာမရဘဲပြီးဆုံးသွားခဲ့ပါတယ်အခုလိုသဘောတူညီချက်မရတာဟာနှစ်ပေါင်း30နီးပါးကြာမြင့်လာပြီဖြစ်တဲ့အေပက်အဖွဲ့ရဲ့တမိုင်းမှာဒါပထမဆုံးအကြိမ်ဖြစ်ပါတယ်ညီလာခံအတွင်းကမ္ဘာစည်းဝါးရာအခြေစုံနိုင်ငံဖြစ်ကြတဲ့အမေရိကန်နဲ့တရုတ်တို့ကြားအပြတ်မှုတွေရှိနေတာကိုလည်းသိသာထင်ရှားစွာတွေ့မြင်ခဲ့ရပါတယ်တရုတ်သမ္မတရှီကျင်းဖင်က8000အာရှဒေသနဲ့ကျန်တဲ့ကမ္ဘာဒေသတွေကိုလမ်းပန်းဆက်သွယ်ရေးအရာချိတ်ဆက်ပေးပြီးဖွံ့ဖြိုးမှုတွေကိုဖော်ဆောင်ပေးနိုင်မယ်ဆိုတဲ့ One Belt One Road ရံဝန်တစ်ခုလမ်းကြောင်းတစ်ခုလို့ခေါ်တဲ့ခေတ်တိပိုလာမစီမံကိန်းကြီးအကြောင်းအလေးပေးပြောကြားခဲ့သလိုပဲညီလာခံကိုသမ္မတဒေါ်နယ်ထရမ့်ကိုစားတက်လာတဲ့အမေရိကန်ဒုသမ္မတမိုက်ပန့်စ်ကလည်းအမေရိကန်ရဲ့စီးပွားရေးအောင်မြင်မှုနဲ့ဒေတာရင်းအမေရိကန်ရဲ့ယင်းနှိမ့်နှံမှုတွေအကြောင်းကိုအလေးပေးပြောကြားခဲ့ပါတယ
် An American growth as I said is driving global prosperity right here in the Indo-Pacific Over the past 2 years American businesses have announced more than 50
အမေရိကန်ရဲ့စီးပွားရေးအောင်မြင်မှုတွေကအင်ဒိုပစိဖိတ်ဒေသအပါအဝင်ကမ္ဘာလုံးရဲ့စီးပွားရေးကောင်းမွန်လာဖို့မြင့်တင်ပေးနေပါတယ်။လွန်ခဲ့တဲ့နှစ်နှစ်လောက်အတွင်းအမေရိကန်စီးပွားရေးကုမ္ပဏီတွေကဒေါ်လာ68ဘီလီယံကျော်တန်ဖိုးရှိတဲ့စီမံကိန်းပေါင်း 1,500 ကျော်လုပ်ဆောင်မယ်အကြောင်းကြေညာခဲ့ပြီဖြစ်ပါတယ်။အင်ဒိုပစိဖိတ်ဒေသမှာအမေရိကန်ရဲ့ယင်းနှိမ့်နှံမှုစုစုပေါင်းဟာဒေါ်လာ 1.4 ထရီလီယံရှိနေပါပြီ။ဒါဟာတရုတ်၊ဂျပန်၊တောင်ကိုရီးယား၃နိုင်ငံပေါင်းရဲ့ယင်းနှိမ့်နှံမှုတက်တောင်ပိုပါသေးတယ်။ဒီဒေသမှာအမေရိကန်ရဲ့ယင်းနှိမ့်နှံမှုတွေဟာထပ်တိုးဖို့ပဲရှိပါတယ်
။ဒါပြင်အမေရိကန်ပြည်ထောင်စုအနေနဲ့ဒေသတွင်းမှာနည်းပညာပိုင်းဆိုင်ရာကဏ္ဍမှာလည်းယင်းနှိမ့်နှံသွားမယ့်အကြောင်းကိုဒုသမ္မတမိုက်ပန့်စ်ကထပ်တင်းပြောကြားခဲ့ပါတယ
်။ America is taking action to spur greater investment in digital connectivity especially. This week we created the US ASEAN
အမေရိကန်ပြည်ထောင်စုဟာဒေသတွင်းမှာ digital နည်းပညာပိုင်းကဏ္ဍမှာယင်းနှိမ့်နှံမှုတွေရှိလာအောင်လဲစူးစမ်းဆောင်ရွက်ပေးနေပါတယ်။ဒါကြောင့်အရှေ့တောင်အာရှနိုင်ငံတွေမှာစိုက်ဘာနည်းပညာနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်လာအောင်အာဆီယံ Smart City Partnership ကိုစတင်အခောင့်ထည့်ဖော်မဲ့အကြောင်းလဲကျွန်တော်တို့ဒီသတင်းပတ်ထဲမှာပဲစတင်ကြေညာလိုက်ပြီးဖြစ်ပါတယ်။ဒီစီမံကိန်းအရအမေရိကန်စီးပွားရေးကုမ္ပဏီတွေအနေနဲ့ဒေတာတွင်းမှာလိုအပ်နေတဲ့ Digital နည်းပညာကဏ္ဍမှာယင်းနှိမ့်နှံနိုင်မှာဖြစ်ပါတယ်။လွတ်လပ်ပွင့်လင်းတဲ့ Indo-Pacific ဒေသဟာလွတ်လပ်ပွင့်လင်းတဲ့အင်တာနက်ရှိစေရမယ်ဆိုတဲ့ကျွန်တော်တို့ရဲ့တန်တိထံကိုထလောင်းအတီးပြုတ်ပြောကြလိုပါတယ
်အာဆီယံ Smart City Partnership အစီအစဉ်ဟာဒေတာတွင်းကမြို့ကြီးတွေမှာ Digital နည်းပညာနဲ့ဆိုင်တဲ့ Electronic Transaction လို့လုပ်ငန်းတွေကိုလွယ်ကူမြန်ဆန်အောင် Electronic နည်းပညာကိုအသုံးပြုတာအပါအဝင်အခြေခံအဆောက်အုံကဏ္ဍတွေမှာရင်းနှီးမြှုပ်နှံမှာဖြစ်ပါတယ်ဒါကြောင့်အာဆီယံအဖွဲ့ဝင်တနိုင်ငံဖြစ်တဲ့မြန်မာနိုင်ငံကရန်ကုန်မန္တလေးနဲ့နေပြည်တော်စတဲ့မြို့ကြီးတွေမှာအဲ့ဒီနည်းပညာကဏ္ဍတွေမှာရင်းနှီးမြှုပ်နှံတာကူညီလှုပ်ဆောင်ပေးတာတွေပါဝင်မှာဖြစ်ပါတယ်တရုတ်နိုင်ငံကတစ်ဖက်မှာခေတ်သစ်ပိုလာမစီမံကိန်းကြီးချမှတ်အကောင့်ထည့်ဖော်တာအပါအဝင်ဒေတာတွင်းမှာဩဇာလွှမ်းမိုးမှုကြီးထွားလာနေပေမဲ့ပထဝီအနေအထားအရအရှေ့တောင်အာရှနဲ့ထိစပ်မှုမရှိတဲ့အမေရိကန်ကတရုတ်တို့နဲ့ရှင်ပြိုင်မှုအခက်အခဲရှိနေတာပါ။ဒါကြောင့်အမေရိကန်ကသူ့ဘက်ကအားသာတဲ့နည်းပညာပိုင်းကဏ္ဍမှာယင်းနှိမ့်နှံမှုတွေကိုလှုပ်ဆောင်လာတာဖြစ်တယ်လို့အမေရိကန်အာဆီယံစီးပွားရေးကောင်စီကပြောရေးဆိုခွင့်ရှိသူကိုလာဖုံးမြင့်ကသုံးသပ်ပါတယ
်။အမေရိကန်မှာအားသာတာ technology American digital economydigital infrastructure ဒါတွေကိုအမေရိကန်ပိုင်နိုင်တယ်သူတို့ဒီ innovative technology မှာကမ္ဘာမှာနံပါတ်1ပဲအဲ့တော့အဲ့ဒီ innovative technology ပြောင်းလဲလာတဲ့ခေတ်စနစ်နဲ့တူတူရှင်ပြီးတော့ဖွံ့ဖြိုးတိုးတက်ဆဲနိုင်နေနေပေါ့ဗျာလိုအပ်နေတဲ့ဒီကမ္ဘာလား hard infrastructure တွေမဟုတ်ဘဲ soft infrastructure ဖြစ်တဲ့ digital infrastructure ပေါ့အဲ့ဒါကိုအမေရိကန်ကဝင်ပြီးတော့အိတ်ကွက်လက်ကိုဖိနိုင်တယ်ဆိုတာကိုသူတို့တည်တယ်တည်ရတဲ့အတွက်လည်းအရေးဥစ္စာကိုသူတို့ကအသုံးပြုပြီးတော့ဟို secure ဖြစ်အောင် cyber security ဘက်မှာဘယ်လိုမျိုးတော့ထောက်ခံမှုတွေလုပ်မလဲဒီလမ်းမကြီးဒီအစားအုပ်တွေလုပ်တဲ့အခါမှာလည်းဒီ digital နဲ့တွဲပြီးတော့ sustainable ဖြစ်တဲ့နည်းလမ်းမျိုးကိုသုံးနိုင်မလဲ smart နည်းလမ်းမျိုးကိုသုံးနိုင်မလဲအဲ့ဒါတွေကိုဆက်စဉ်းစားပြီးတော့တရုတ်ကမပေးနိုင်နဲ့ပေါ့ဗျာတရုတ်ကတိတ်ပြီးတော့အားမသာတဲ့အခါမှာ American ကဒီကွက်လက်ကိုဝင်ဖြစ်ရလို့ကျွန်တော်တို့ကမြင်တယ်
သမ္မတထွတ်အစိုးရဟာအရင်သမ္မတဘာရက်ဥဘာမအစိုးရတုန်းကလောက်အရှေ့တောင်အာရှတိုက်အပေါ်အလေးပေးအာရုံစိုက်လှုပ်ဆောင်မှုမရှိလာပေမဲ့အခုချိန်မှာအင်ဒိုပစိဖိတ်နဲ့အရှေ့တောင်အာရှဒေသဘက်ကိုအာရုံပြန်ဆိုင်လာတာကြောင့်စင်ကာပူမှာကျင်းပခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲပြင်ပမှာအာဆီယံစီးပွားရေးအကြံပေးကောင်စီကဦးဆောင်ပြုလုပ်တဲ့အခမ်းအနားမှာနိုဝင်ဘာလ12ရက်နေ့ကပြောကြားခဲ့တဲ့မိန့်ခွန်းအတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြဖို့ဖိတ်ခေါ်သွားတာနဲ့လည်းတိုက်ဆိုင်နေတာပါအမေရိကန်ကစီးပွားရေးကုမ္ပဏီတွေဟာမြန်မာနိုင်ငံအပေါ်အစဉ်တစိုက်စိတ်ဝင်စားမှုရှိခဲ့ကြတဲ့အကြောင်းကိုကိုလာဖုံးမြင့်ကဆက်ပြောပါတယ
်ကျွန်တော်တို့ American ASEAN CY ကောင်စီရောကျွန်တော်တို့ကိုစားပြုတဲ့ကုမ္ပဏီတွေကရောဒီမြန်မာနိုင်ငံဆက်ပြီးတော့ပွင့်လင်းကလေးကမြန်မာနိုင်ငံကိုစိတ်လက်စိတ်ဝင်စားခဲ့တယ်။နောက်ပြီးတော့မြန်မာနိုင်ငံအပေါ်မှာလည်းပြောင်းလဲချက်တွေရောယုံကြည်ချက်တွေရောများစွာထားခဲ့ဆိုတော့အတိပဲ။လောလောဆယ်မှာအခုဒီဒေါ်လန်းစုကြည် ASEAN CY မှာပြောသွားတဲ့မိန့်ခွန်းကိုကျွန်တော်တို့ဝမ်းသာရရဆိုအကျိုးဆိုပါတယ်။
အမေရိကန်ပြည်ထောင်စုရဲ့ယင်းနှိမ့်မြုံနံမဲ့အစီအစဉ်တွေကပုံမကောက်မှုပြီးတရုတ်လိုခပတ်နဲ့ပတ်ပြီးလက်ပင်းညှိမဲ့စီမံကိန်းမျိုးမဟုတ်တဲ့အကြောင်းအမေရိကန်ဒုသမ္မတမိုက်ပန့်စ်ကပြောပါတယ်။စင်ကာပူနိုင်ငံကအာဆီယံထိပ်သီး CEO ဝယ်ပြင်ပမှာဒေါ်အောင်ဆန်းစုကြည်နဲ့တီးခြားတွေ့ဆုံစဉ်ကလည်းမြန်မာနိုင်ငံအနေနဲ့တရုတ်ရဲ့အကြွေးတွေပြိမသွားမိစေဖို့ဒုသမ္မတမိုက်ပန့်စ်ကသတိပေးပြောကြားခဲ့တယ်လို့အမေရိကန်သတင်းမီဒီယာတွေမှာရေးသားကြပါတယ်ခင်ဗျာ
။ကိုဇော်ဝင်းလှိုင်ပြောပြသွားတာပါ။ဒီဇင်ဘာလမှာဘင်္ဂလားဒေ့ရှ်နိုင်ငံမှာကျင်းပမဲ့အထွေထွေရွေးကောက်ပွဲကြောင့်နှစ်နိုင်ငံသဘောတူညီချက်အရဒုက္ခသည်တွေကိုမြန်မာဘက်ချမ်းပြန်ပို့ရေးအစီအစဉ်ကိုဘင်္ဂလားဒေ့ရှ်ဘက်ကဒီနှစ်အကုန်ထိရပ်ဆိုင်းထားချိန်မှာပဲကုလသမဂ္ဂဌာနချုပ်မှာတော့ရိုဟင်ဂျာဒုက္ခသည်အရေးအလေးပေးဆောင်ရွက်ပြောဆိုမှုတွေရှိနေပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်နယူးယောက်ကုလသမဂ္ဂဌာနချုပ်မှာမနေ့ကကျင်းပတဲ့ကုလသမဂ္ဂမဟာမိတ်လူမှုအဖွဲ့အစည်းများကမ္ဘာလုံးဆိုင်ရာဆွေးနွေးပွဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအဖွဲ့မိန့်ခွန်းပြောကြားရာမှာရိုဟင်ဂျာအကြက်အတဲပြည်ထနာလောက်ဆိုးရွားတဲ့အခြေအနေမျိုးမရှိကြောင်းနဲ့ဒီလိုဖိနှိပ်မှုမျိုးကိုလည်းကုလသမဂ္ဂအနေနဲ့လက်တင်ခံလို့မရကြောင်းအခုလိုပြောသွားပါတယ
်။ Think no further than the desperate plight of the Rohingya people of Myanmar subject to ethnic cleansing.in the only place that they can call
ဘဝနိုင်ငံကမျောလင့်ချက်ပြောဆုံးနေတဲ့ရိုညာတွေရဲ့ဒုက္ခအကျက်တဲလောက်ဆိုးရတဲ့အခြေအနေမျိုးဘယ်နေရာမှာမှမရှိပါဘူးသူတို့ရဲ့မွေးရမြေးလိုခွန်းတဲ့နေရာမှာသူတို့ကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်ဖိနှိပ်ခံခဲ့ကြရပါတယ် IS စစ်တွေးကြအကြမ်းဖက်သမားတွေဝင်ရောက်ဆင်းရဲသိမ့်ပိုက်ခဲ့တဲ့အီရတ်ကယာဇီရီလူမျိုးတွေနေထိုင်တဲ့နေရာမှာဆိုရင်လေယောက်ျားတွေကိုတပ်ပစ်ပြီးတော့အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုကြေးကျွနေအဖြစ်ရောင်းစားတာစတဲ့တုံလုံးချောက်ချားပွဲကောင်းတဲ့အတွေ့အကြုံတွေလောက်ဆိုးရွားတဲ့အဖြစ်မျိုးဘယ်နေရာမှာမှမရှိပါဘူးသူတို့ကိုညှဉ်းပန်းနှိပ်စက်သူတွေဟာသူတို့နဲ့မတူကွဲပြားလို့ဆိုတဲ့အချက်ကြောင့်ဒီလူတွေကိုရရဆက်ဆက်ဖိနှိပ်ခဲ့ကြတာဖြစ်ပါတယ်ဒီလိုပဲကမ္ဘာတစ်ဝှမ်းမှာလူတော်တော်များများဟာဒီလိုမျိုးနှိပ်စက်ခံနေကြရတာပါလူတယောက်တမမဟုတ်အတိုင်းဝိုင်းတစ်ခုနေနဲ့ယုံကြည်ကိုးကွယ်မှုဘာသာစကားစတဲ့မတူကွဲပြားမှုတွေကြောင့်ပြစ်မှတ်ထားဖိနှိပ်ခံရတဲ့ဖြစ်မျိုးကလုံးဝလက်ခံနိုင်စရာမရှိသလိုဒီကျူးလွန်မှုဟာလည်းအလွန်ရှက်စရာကောင်းတဲ့လုပ်ရဖြစ်ပါတယ
်။ဒီတော့တွင်နေရက်ကနေအတင်းကျပ်ရွှေပြောင်းခံရပြီးဒုက္ခတဲ့စခန်းမှာ2012ခုနှစ်ကတည်းကနေထိုင်နေကြရတဲ့ရခိုင်ပြည်နယ်ပေါတောမြို့နယ်ကအနောက်ရဲဒုက္ခတဲ့စခန်းမှာတနည်းမနည်းနေကဒုက္ခတဲ့နှစ်ဦးကိုလူပေါင်းခိုးကူးမှုဆွဆွဲခြင်းနဲ့ရဲတပ်ဖွဲ့ကဝင်ရောက်ဖမ်းဆီးရာမှာလူစုခွဲပစ်ခတ်မှုဖြစ်ပြီး၄ဦးဒဏ်ရာရရှိခဲ့ပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂဘက်ကစိုးရိမ်မကင်းဖြစ်မိကြောင်းနဲ့ရခိုင်ပြည်နယ်ကအခြေအနေတွေကိုလည်းမျက်ခြေမပြတ်စောင့်ကြည့်နေကြောင်းနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့မနေ့ကပုံမှန်သတင်းစာရှင်းလင်းပွဲအတွင်ကုလအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရက်စ်ကပြောပါတယ
်။ Knut Ottby, the UN Resident Coordinator in Myanmar, said that he is deeply concerned.
ရခိုင်ပြည်နယ်အလဲပိုင်းကအနောက်ရဲဒုက္ခသည်စခန်းမှာပစ်ခတ်မှုတွေဖြစ်ခဲ့တဲ့သတင်းနဲ့ပတ်သက်လို့ကျွန်တော်တို့ရဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယူအိုချာရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Nas Osvi အနေနဲ့အလွန်ပဲစိုးရိမ်မကင်းဖြစ်မိပါတယ်။အဲ့ဒီဒုက္ခသည်စခန်းဟာ2012ကတည်းကဖြစ်ခဲ့တဲ့အကြမ်းဖက်မှုကြောင့်နေရက်ကနေအတင်းအကျပ်ရွှေပြောင်းခံရသူတွေနေထိုင်တဲ့စခန်းဖြစ်ပါတယ်။အခြေအနေတွေတည်တည်ငြိမ်ငြိမ်ဖြစ်ဖို့အကြမ်းမဖက်ဖို့ထင်းထင်းသိမ်းသိမ်းကင်တွယ်ဖို့ကိုလည်းမြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ကတောင်းဆိုခဲ့ပါတယ်။ဒါအပြင်ဒုက္ခသည်စခန်းမှာပြစ်ခတ်မှုကြောင့်ဒဏ်ရာရသူတွေကိုဆေးဝါးကုသကူညီပေးခဲ့တဲ့အဖွဲ့အစည်းတွေရဲ့ဆောင်ရွက်ချက်ကိုလည်းလေးစားမိတယ်လို့သူကပြောပါတယ်။ကုလသမဂ္ဂအနေနဲ့ရခိုင်ပြည်နယ်ကအခြေအနေတွေကိုစောင့်ကြည့်နေပြီးရေရှည်ပြည်လည်မှုကိုရစေမဲ့ဖြည့်ရှင်းမှုမျိုးကိုထောက်ပံ့ကူညီဖို့အခိုင်အမာရည်တည်နေပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ရိုဟင်ဂျာ9သိန်းကျော်မြန်မာနိုင်ငံဘက်ပြန်ပို့မဲ့အစီအစဉ်ကိုတော့ဒီလ15ရက်နေ့မှာစတင်ဖို့အရင်ကစီစဉ်ခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီဇင်ဘာလအတွင်းအထွေထွေရွေးကောက်ပွဲကျင်းပဖို့ရှိနေတဲ့အတွက်ဒီနှစ်အကုန်မှပြန်ပြီးစတင်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကသတင်းမီဒီယာတွေကိုပြောပါရယ်မြန်မာအစိုးရကလည်းအကြောင်းကြားထားပြီးလို့ဆိုပါရယ်ဒါနဲ့ပတ်သက်လို့မြန်မာအစိုးရလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက မနေ့ကနေပြည်တော်မှာသတင်းတောက်တွေကိုအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ
်ဒီဘင်္ဂလားဒေ့ရှ်နိုင်ငံကနိုင်ငံရေးဝန်ကြီးပြောတဲ့အရာဆိုရင်တော့ဒီဇင်ဘာလကုန်လောက်မှာပြန်ဆက်နိုင်မယ်သူတို့ယူကော့ပွဲတွေပြီးမှပဲလုပ်မယ်ဆိုပြောပါတယ်ဒါလည်းနှစ်နိုင်ငံကညှိနှိုင်းဆောင်ရွက်တာဖြစ်တယ်မဟုတ်လို့သူတို့ကနေပြီးတော့ဒီဒုက္ခတွေတွေကိုပြန်ဖို့မှကျွန်တော်တို့ကလက်ခံလို့ရတာပြန်ဖို့တဲ့ဟာကလည်းခုနကလိုစနစ်တကျပြန်ဖို့ခြင်းကိုကျွန်တော်တို့ကနေပြီးတော့မျှော်လင့်နေတိုက်တွန်းနေဒါမျိုးပဲကျွန်တော်ဆောင်ထားပါတယ်
တဲ့နိုင်ငံသဘောတူညီချက်အရာစီစစ်ပြည်သားရိုဟင်ဂျာဒုက္ခသည် 2000 ကျော်ပြန်ပို့ရေးအစီအစဉ်မှာပထမဆုံးအထုပ်ဖြစ်ဒုက္ခသည် 200 နီးပါးကိုဒီလအလယ်မှာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကနေမြန်မာဘက်ပြန်ပို့ဖို့ရှိခဲ့တာပါဒါပေမဲ့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဒုက္ခသည်တွေကိုယ်တိုင်မြန်မာဘက်ချမ်းကအခြေအနေတွေဟာလုံခြုံစိတ်ချရမှုမရှိသေးတဲ့အတွက်ပြန်မသွားခြင်းကြောင့်ဆန္ဒပြခဲ့ကြသလိုသူတို့ရဲ့အခြေခံလူ့အခွင့်အရေးတွေနဲ့အညီပြန်ပြီးနေထိုင်ခွင့်ရဖို့အတွက်လည်းနိုင်ငံသားဖြစ်ခွင့်ပေးဖို့တောင်းဆိုခဲ့ကြပါတယ်ရှင်အင်္ဂါနေ့နေ့ခင်ဗီအိုမြန်မာပိုင်းအစီအစဉ်ကိုဝါရှင်တန်ဒီစီကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်88မျိုးဆက်ចောင်းသားကောင်းဆောင်တွေဖွဲ့စည်းလိုက်တဲ့ပြည်သူပါတီကိုကြိုဆိုကြောင်းပြပရောက်မြန်မာအရေးလှုပ်ရှားသူတွေက VOA ကိုပြောပါတယ်မြန်မာနိုင်ငံရေးမှာအခိုင်အမာရှိနေတဲ့ NLD နဲ့ပြည်ခိုင်ဖြိုးပါတီစတာတွေကိုရှင်ပြိုင်ကြော်တက်နိုင်ဖို့ဆိုရင်လက်ရှိထက်ပိုးပြီးကြိုးပမ်းအားထုတ်ဖို့လိုတယ်လို့လည်းအကြံပြုကြပါတယ်တိုင်းရင်းသားငြိမ်းချမ်းရေးပြဿနာဖြေရှင်းရေးကိစ္စမှာပြည်သူပါတီကအရင်ပါတီတွေထက်ပိုပြီးစွမ်းဆောင်နိုင်လိမ့်မယ်လို့မျှော်လင့်မှုတွေလည်းရှိနေတာပါ။ကိုညံဝင်းအောင်ကစူးစီးပြီးတင်ပြထားပါရရှင
်။88မျိုးဆက်ចောင်းသားကောင်းဆောင်အများစုနဲ့ဖွဲ့စည်းတည်ထောင်ထားတဲ့ပြည်သူပါတီကိုလွန်ခဲ့တဲ့ဩဂုတ်လကုန်ပိုင်းကစတင်မှတ်ဖို့နေခဲ့ပြီးတဲ့နောက်မနစ်တနင်္လာနေ့တုန်းကရန်ကုန်မဟမ်းမြို့နယ်ယူဇနာတာဝါမှာပြည်သူပါတီဌာနချုပ်ဖွင့်ပွဲကိုကျင်းပခဲ့တာပါ။ပြည်သူပါတီကနိုင်ငံရေးခရီးစတင်ရှောင်းလန်းလိုက်တာကိုကြိုးဆိုကြောင်းနဲ့လာမယ့်2020ရွေးကောက်ပွဲမှာအနိုင်ရဖို့ဆိုရင်မဟာဗျူဟာကျတဲ့ကြိုးပမ်းမှုတွေရှိဖို့လိုတယ်လို့အမေရိကန်နိုင်ငံနယူးယောက်မှာနေထိုင်တဲ့88မျိုးဆက်ចောင်းသားခေါင်းဆောင်ဦးမောင်မောင်ကျော်ကပြောပါတယ
်။သူတို့ဒါဖြည်းဖြည်းနည်းနည်းလုပ်သွားဆိုတော့ကျွန်တော်ဝန်တာပါတယ်။သူတို့ကလည်းတော်တော်ကျွမ်းကျင်ပြီးစစ်ချက်တွေပါပါတယ်။အဲသူတို့တက်နိုင်တယ်မှာဖွားကောင်ကြိုးစားရေးဆင်းရဲတယ်ကျွန်တော်ယူဆပါတယ်။ဒီမှာဒီတိုင်းနာရည်နဲ့ပတ်သက်ပြီးထူးခြားတဲ့ policy တစ်ခုရှိရတော့ကျွန်တော်သိပါတယ်။လက်ရှိပါတီနဲ့မတူတဲ့အစီအစဉ်တစ်ခုရှိရလို့ကျွန်တော်သိရပါတယ်။ဥပဒေကြီးရဲ့ပြောစကားရဆိုရင်တော့သူချိုတွေးထားတဲ့သူ့ရဲ့စီမံကိန်းပေါ့နော်။သူ့ရဲ့အကြံစီရတာငင်းတဲ့ရက်ကိုတော်တော်လေးအထောက်အကူဖြစ်နေတာလို့ကျွန်တော်သိပါတယ်။လက်ရှိအာလန်ရနေတဲ့မျိုးရည်မျိုးရည်ဖွဲ့ချုပ်ရဲ့အတိုက်ခံဆင်နေပြောင်းစဆိုင်ပါတီဒီအင်အားစုနှစ်ခုကြားနေသူတို့ကထိုးထွက်ရမှာဆိုတော့သူတို့အကျန်းကိုစူးစမ်းရမယ်လို့ကျွန်တော်ထင်ပါတယ်။အဲ့ဒါတွေကိုဒီဖြည့်ချင်းနိုင်ဆိုတော့ဒါ2020ပဲသူတို့ကအတိုင်းအတာကြည့်ပြီးရထိုင်ရလို့ကျွန်တော်ပြောလဲပါပဲ
။မြန်မာနိုင်ငံရေးမှာစီးပွားရေးပြန်လဲဦးမော်ဖို့လက်နက်ကန်ညဉ့်ဉန်ရေးဖွဲ့စည်းပုံပြင်ဆင်ရေးနဲ့အရက်ဘက်အစ်ဘက်ဆက်ဆံရေးစတဲ့ဖြည့်ချင်းရမယ်ပြဿနာများစွာရှိတဲ့အထက်ကပြည်သူပါတီအနေနဲ့တိုင်းသားအရေးကိုအလေးထားဆောင်ရွက်လာမယ်လို့မျှော်လင့်သူကတော့ကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပေနယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ဖြစ်ပါတယ်။
အခုအတက်ဖွဲ့လိုက်တဲ့ဒီပီတူပါတီဟာအလားလာကောင်းမယ်ထင်တယ်။အာဥက္ကဋ္ဌကြီးလည်းအတိုင်းရင်းသားရေးကိုဂရုစိုက်တယ်ပုံကိုတယောက်ဖြစ်တယ်။ဆိုတော့တိုင်းရင်းသားတွေနဲ့လည်းဟိုအဆင်ပြေပါလိမ့်မယ်လို့မျှော်လင့်တယ်။2020ရွေးကောက်ပွဲမှာဆိုရင်အာပီတူပါတီဟာ NLD ရောပြည်ခိုင်ပြိုးကိုတော့သူတို့ပြိုင်နိုင်တယ်လို့ကျွန်တော်ထင်တယ်။ဘာဖြစ်လို့ဆိုတော့သူတို့မှာနာမည်ရှိထားပြီးသား။နောက်လူတွေကလည်းဒီ NLD အစိုးရနိုင်လာပြီးတဲ့နောက်ပိုင်းလဲဘူးစီးပွားရေးလဲကျသွားတာရှိတယ်ငင်းချမ်းရေးလဲမရနိုင်ဘူးစစ်တပ်နဲ့လဲတင်မပြေဘူးဆိုတဲ့အခါကျတော့ကျွန်တော်ထင်တာအခုပါတီအတစ်ထွက်လာလို့ရှိရင်ပြည်သူလူထုတွေလဲအဲ့ဒါကိုမျှော်မှန်းပြီးတော့သူတို့ကိုထောက်ခံပါလိမ့်မယ်လို့ကျွန်တော်ထင်တယ
်ပြည်သူပါတီအနေနဲ့နိုင်ငံရဲ့အခြားသောပြဿနာတွေကိုကင်တွယ်ဖို့ဟန်ပြင်းနေတာနဲ့အမျှအရေးကြီးတဲ့စံမာရေးပညာရေးလိုကဏ္ဍတွေမှာပါတီရဲ့မူဝါဒဘယ်လိုရှိသလဲဆိုတာပြည်သူတွေကိုပုံမှန်လင်းလင်းခြားပြဖို့လိုတယ်လို့ကနေဒါနိုင်ငံအယ်ဘာတာဆီကော့လေးကတိကဒေါက်တာခင်စောဝင်းကပြောပါတယ
်ဒီပြည်သူပါတီကအခုမှဖြစ်လာတာဆိုတော့ပေါ့နော်ပြည်သူအကျွတ်ဘလောက်ထိလုတ်ပြီးမယ်ဆိုတော့ကျမတို့အဲတိတိကျကျမသိသေးတော့တောင့်ကြည့်ဖို့တော့လိုပါတယ်ဒါပေမဲ့အခုလက်ရှိပြောဆိုနေတာနားထောင်တဲ့အခါမှာဒီကဲဗမာပြည်မှာလိုအပ်နေတဲ့ဒီငင်းချိုင်းတဲ့ပတ်သက်လို့တိုင်းနာလူမျိုးစုတွေနဲ့နားလည်မှုရပြီးတော့လက်တွဲပူးပေါင်းမှုဆိုရဲအဲဥတီချက်ကလေးပြောနေတာကြားရတယ်ဒါပေမဲ့ဗမာပြည်မှာအရေးတကြီးလိုအပ်နေတဲ့ဒီပညာရေးနဲ့ပတ်သက်လို့ကျန်းမာရေးနဲ့ပတ်သက်တဲ့အဲမူဝါဒတွေရောဘယ်လိုရှိလဲဆိုတာတော့အခုထပ်ပို့ပြီးတော့ 上去比较拿场物六二八的。
不过就上呢，比如巴黎哈，上班嘛是利用比如巴黎出来那边呢，预告会搞么些嘛，马布丁那边买。ဝိုင်းဝန်းကန့်ကွက်ကြတာကြောင့်ပါတီနာမည်ကိုပြည်သူပါတီအဖြစ်ပြောင်းလဲခဲ့ရပါတယ်ပြည်သူပါတီထဲမှာတော့88မျိုးဆက်ចောင်းသားခေါင်းဆောင်တွေဖြစ်တဲ့ဦးမင်းကိုနိုင်ဦးဂျင်မီဦးထေးကျွယ်ဦးမြအေးစတဲ့နာမည်ကျော်ပုဂ္ဂိုလ်တွေပါဝင်ခြင်းမရှိပါဘူးဒီပါတီအနေနဲ့ပြည်သူတွေရဲ့လိုအပ်ချက်နှင်နာချက်တွေကိုအလေးထားကာကွယ်သွားမှာဖြစ်သလိုတိုင်းသားပါတီတွေနဲ့နှီးကပ်တဲ့မဟာမိတ်ဆက်ဆံရေးကိုလည်းထားရှိသွားမယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပါရှင် VOA မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါရရှင်။ထိုင်းနိုင်ငံမြောက်ပိုင်းမှာကာလတန်ဖိုးဘတ်ငွေတန်း200ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးတန်းကျော်နဲ့ Ice လို့ခေါ်တဲ့မူရဆေးတွေကိုနိုဝင်ဘာလ18ရက်နဲ့19ရက်နေ့တွေမှာဖမ်းဆီးရမိခဲ့ပါတယ်။ထိုင်းချေဆိုင် VOA မြန်မာပိုင်းရဲ့သတင်းတောက်မအေးမာကသတင်းပေးပို့ထားပါရရှင်။
ချင်းရိုင်ခရိုင်အတွင်းကတောင်ပေါ်တိုင်းရင်းသားတရုတ်မျိုးနွယ်ညီကိုနှစ်ဦးဖြစ်တဲ့အသက်22နှစ်အရွယ်ကျေဆဲလောက်နဲ့အသက်22နှစ်အရွယ်ကန်ဆဲလောက်တို့နှစ်ဦးနဲ့အတူအသက်19နှစ်အရွယ်နိုင်ဝီရဖုံအသက်22နှစ်အရွယ်နိုင်ကျန်စီစတဲ့လူငယ်တွေတည်ဆောင်လာတဲ့စိတ်ကြွဆေးပြား6သိန်းနဲ့အတူ Ice လို့ခေါ်တဲ့မူရစေးဝါး249ကီလိုကိုဖမ်းဆီးနိုင်ခဲ့ကြောင်းအမှတ်5ဒေသရဲတပ်ဖွဲ့ကနိုဝင်ဘာလ19ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်
ร่วมกันดำเนินการด้วยกันในเรื่องของการตั้งยาเสพติด
นวมาละ18ရက်นี้ก็อำนาจเดต้าเยตะภွက်ก็ลำปั้นสิสิเยเกยมาสิสิเยเกยฉะบีสิสิณีเตมายะมหาอมโยซาไซเคิลจีม้องลาเดตองบอต้ายินตากันเซ่ลောက်เยไซเคิลကိုสะติสิสิเกยามาตันเตียผิดเสียบาตะคูมาไม่ตุ้ยเกยาบีเมเยตะภွက်ก็สิสิณีเตไซเคิลม้องตูเยพုံးကိုตู้ตี่ยอกก็အချင်းချင်းခေါ်နေတာကိုသတိထားမိခဲ့ပြီးရဲတွေရဲ့ရှေ့မှာစစ်ဆေးခံရသူကဖုန်းကိုပိတ်ပစ်လိုက်တယ်လို့ဆိုပါတယ်ဒီနောက်မှာတော့ဖုန်းခေါ်နေတဲ့သူဟာသူ့ရဲ့ညီဖြစ်သူကြေဆဲလောက်ဆိုတာသိရပြီးတိုယိုတာအနေအောင်ကားတစ်စီးမောင်းလာပြီးလိုက်လာခဲ့ပါတယ်ရဲတွေဟာသူ့ရဲ့ညီဖြစ်သူရဲ့ကားကိုရှာဖွေစစ်ဆေးခဲ့ရမှာကားပေါ်မှာကုန်နေတင်လာတာမတွေ့ရပေမဲ့မူရစ်အနက်ခံခွေးတွေကအဲ့ဒီကားပေါ်မှာစိတ်ကြွသေးတွေတင်ဆောင်လာတယ်ဆိုတာကိုအနက်ခံဖော်ထုတ်ပေးခဲ့ကြောင်းရဲတပ်ဖွဲ့ကဆိုပါတယ်ရှိကစစ်စေးဂိတ်တွေရှိမရှိလမ်းကြောင်းကြည့်ပေးတဲ့စိုက်ကယ်သမားကဖုံးမကင်လို့ပြဿနာတက်သွားပြီဆိုတာသိသွားပြီးတဲ့နောက်မှာတော့ကားပေါ်မှာတင်လာတဲ့စိတ်ကြွဆေးပြား6သိန်းကိုတောင်ဆောင်တနေရာမှာစွန့်ပစ်ပြီးကားကိုဆက်မောင်းလာခဲ့တာကိုရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနိုင်ခဲ့ကြောင်းသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဒါအပြင်ထိုင်းမြန်မာနယ်စပ်မဲဆိုင်မြို့မှာနေထိုင်နေတဲ့နိုင်ဝိချေမောင်းလာတဲ့ကားကိုချင်းရိုင်စစ်စေးဂိတ်မှာတားဆီးစစ်ဆေးတဲ့အခါမှာကားပေါ်မှာနွားချီတွေတင်လာတဲ့အိတ်တွေကိုဥရောင်းထာမီကိုတွားပေါ်မှာဖြစ်တဲ့အကြောင်းကားသမားရဲ့ပြောဆိုချက်ကိုရဲတွေကမယုံတင်တာဖြစ်သွားရကနေအိတ်တွေကိုဖောက်ဖြစ်တဲ့အခါမှာတော့ Ice လို့ခေါ်တဲ့မူရစေးဝါး249ကီလိုကိုရှာဖွေတွေ့ရှိသွားခဲ့ပါတယ်။တံမိုးနေပါတဲ့နွားချီတွေကိုကီလိုရာနဲ့ချီပြီးဝေးတဲ့ခရိုင်တွေကိုဘသူကမှကားကအကုန်ခံပြီးပို့ဆောင်မှာမဟုတ်တဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာအမှတ်5ဒေသရဲမှူးကြီးနိုင်မွန်တရီကထုတ်ပေါ်ပြောဆိုသွားခဲ့ပါတယ်။ဒီအပိုင်းတွင်ထိုင်းမြောက်ပိုင်းချင်းရိုင်ခရိုင်လမ်းပန်းစစ်ဆေးရေးဂိတ်မှာပဲ LPG ဓာတ်ငွေဘုံထဲမှာဖွက်ထားတဲ့စိတ်ကြွဆေးပြား3သိန်းအသီးနှံအိတ်တွေထဲမှာတင်ထားတဲ့ကားအောက်မှာဖွက်ယူလာတဲ့စေးကြောက်858ကီလိုတင်လာတဲ့ကားနှစ်စီးနဲ့တရခံ9ဦးကိုလည်းဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးထိုင်းရနာပိုင်းတွေကဆိုပါတယ်အခုဆိုရင်ထိုင်းအစိုးရအနေနဲ့ထိုင်းမြောက်ပိုင်းကနေလာနေတဲ့မူရစ်ဆေးဝါးတွေကိုဖမ်းဆီးနိုင်ခဲ့တာဟာ2018ခုနှစ်အတွင်းမှာစိတ်ကြွဆေးပြားအလုံးရေ295တန်းကျော်ရှိသွားပြီဖြစ်ပါတယ်ရှင
် VOA သတင်းတော့မအေးပါပါရှင်မကြခင်မှာတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုကောက်နှုတ်တင်ပြနေတဲ့အစီအစဉ်နဲ့အတူ American သမ္မတစီးနှင်းနဲ့ Air Force လေယာဉ်အကြောင်းပြောပြထားတဲ့သုတဆုံလင် American တခွင်နဲ့စီးပွားရေးကဏ္ဍစတာတွေကိုနားဆင်ရဖို့ရှိပါတယ်အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 19, 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြည်ပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6:00ခွဲပါပြီရှင်။ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00ထိဆက်လက်ထုတ်လွှင့်သွားမှာပါ။ကျမတို့အခုဒီရာသီအချိန်ပြောင်းလဲမှုကြောင့် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ kHz အပြောင်းလဲအနည်းငယ်ရှိနေကြောင်းကိုလည်းအသိပေးကြပါရစေ။ line to meter 32 kHz 9335 line to meter 40 kHz 0483 line to meter 48 kHz 6153နဲ့ line လက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်း나이ဝက်မှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော
့ဘမန်ဒူ身高最高的最恶劣的情景下这个本世纪的一个平均水平的话
ဒါကတော့ရာသီဥတုပြောင်းလဲလာမှုကနေကမ္ဘာတဝန်းဘီယာရှားပါမှုနဲ့ရင်ဆိုင်နေရတဲ့အတွက်ကမ္ဘာတဝန်းဆိုးရွားတဲ့ရာသီဥတုတွေရဲ့အကျိုးသက်ရောက်မှုအကြောင်းကိုသုံးသပ်တင်ပြထားတဲ့စီးပွားရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်တုတဆုံတဲ့ American တခွင်အစီအစဉ်မှာတော့ American သမ္မတစီးနင်းတဲ့ Air Force လေယာဉ်အကြောင်းကိုလည်းကြားမှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကမူရင်းအာပေါ်မပြတ်ဒေါ်လာလတန်းနဲ့ကိုကျော်အောင်လွင်တို့ကကောက်နှုတ်တင်ပြမှာပါရှင
်။စီးပွားရေးဆိုင်ရာဥဆောင်မှုအဖွဲ့အစည်းနဲ့မြန်မာစီးပွားရေးခေါင်းဆောင်လာအောင်စ조사နေတဲ့အကြောင်းယူချီနီတာရေးသားတဲ့ဆောင်းပါးကိုနိခေအေရှာသတင်းမှာနိုဝင်ဘာလ10ရက်နေ့ကဖော်ပြထားပါတယ်။နိုင်ငံတော်တိုင်ပင်ခံတော်ဆန်းစုကြည်ဥဆောင်တဲ့ NLD အစိုးရရဲ့အုပ်ချုပ်မှုတက်တန်းနှစ်နှစ်ခွဲကြာလာပြီးတဲ့နောက်မှာတော့ဝန်ကြီးအဆင့်စီးပွားရေးဥဆောင်မှုအဖွဲ့အစည်းတွေကပေါ်ပေါက်လာပြီးစီးပွားရေးဆိုင်ရာတိုးတက်ထွန်းကားရေးလှုပ်ရှားလာပါတယ်။ NLD အစိုးရဟာရှင်းလင်းပြတ်သားတဲ့စီးပွားရေးအစီအစဉ်မရှိဘူးဆိုပြီးတော့ဝေဖန်ခံရတာပါရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင်ချွတ်ဖောက်မှုတွေနဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့နိုင်ငံတကာရဲ့အပြစ်တင်ဝေဖန်တာတွေလည်းခံရတဲ့အချိန်မှာနိုင်ငံတကာရင်းနှီးမြှုပ်နှံသူတွေကလည်းမြန်မာနိုင်ငံမှာစီးပွားရေးလှုပ်ဖို့လက်တွန့်နေတဲ့အချိန်လည်းဖြစ်ပါတယ်ဒီလိုအချိန်တွေကြားကပဲမြန်မာနိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုဝန်ကြီးဆင့်စီးပွားရေးဥဆောင်မှုအဖွဲ့တက်ကဖြစ်အောင်လုပ်သွားရမှာပါဒီဖွဲ့တဲ့မှာစီမံဘဏ္ဍာဝန်ကြီးဦးစိုးဝင်းစီမံဘဏ္ဍာဒုဝန်ကြီးဦးဆက်အောင်လက်စစ်နဲ့စွန့်ရင်ဝန်ကြီးဦးဝင်းခိုင်ဟိုတယ်နဲ့ခီးသွားဝန်ကြီးဦးအောင်မောင်နဲ့ရင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌဦးတောင်းထွန်းတို့ပါဝင်ပြီးဒီဖွဲ့ကိုတော့ဆန်းစုကြည်ကဦးဆောင်တာပါဒေါ်ဆန်းစုကြည်ဟာအာဏာရလာပြီးကတည်းကမတည်ငြိမ်တဲ့နိုင်ငံရေးစိန်ခေါ်မှုတွေကိုဖြေရှင်းနေရတာနဲ့ပဲစီးပွားရေးမူဝါဒချမှတ်အကောင့်တွေဖော်ရေးကိစ္စတွေမှာအာဏာနှေးကွေခဲ့ပါတယ်ပြီးခဲ့တဲ့အော်တိုဘာလဆန်းတုန်းကတော့ဒေါ်ဆန်းစုကြည်နဲ့အတူဂျပန်နိုင်ငံကိုရောက်လာသူကရင်းနှီးမြှုပ်နှံမှုကော်မရှင်ရဲ့ဥက္ကဋ္ဌဦးတောင်းထွန်းမှာမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေပိုပြီးတော့ရှိလာအောင်လုပ်ဖို့လုပ်ငန်းဆောင်ရွက်မှုတွေကိုကြန့်ကြာစေတဲ့ဘျူရိုကရေစီနဲ့ကျိုးနေစနစ်တွေကိုချော့ချသွားပါမယ်လို့ဂျပန်မှာဥတောင်းထွန်းကဂရိပေးခဲ့ပါတယ်။ဥတောင်းထွန်းဟာတန်တမန်လောကကလာတာပါ။စစ်အုပ်ချုပ်မှုကာလတွင်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ဒီမိုကရေစီရေလှှရှားမှုကိုဝေဖန်ခဲ့သူတူလည်းဖြစ်ပါတယ်။အခုတော့သူဟာဒေါ်အောင်ဆန်းစုကြည်ရဲ့အနီးကပ်ဆုံးအကြံပေးပုဂ္ဂိုလ်တူဖြစ်နေပါပြီ။အသက်89နှစ်အရွယ်စီမံဘဏ္ဍာဝန်ကြီးဦးစိုးဝင်းဟာပုဂ္ဂလိကစီရင်အိမ်ကုမ္ပဏီတစ်ခုကလာတဲ့သူဖြစ်ပြီးနိုင်ငံတကာအတွေ့အကြုံနဲ့ဘဏ္ဍာရေးဆိုင်ရာကိစ္စတွေကိုပါကြွမ်းကျင်သူဖြစ်ပါတယ်။ဦးဆက်အောင်ကတော့သမ္မတဦးသိန်းစိန်လက်ထက်ကသမရရဲ့စီးပွားရေးဆိုင်ရာအကြံပေးပုဂ္ဂိုလ်လုပ်ခဲ့သူဖြစ်ပြီးအထူးစီးပွားရေးဇုံတွေကိုထူထောင်ဖို့လဲဆောင်ရွက်ခဲ့သူဖြစ်ပါတယ်။နိုင်ငံသားချင်းနှိမ့်နှံသူတွေအနေနဲ့မြန်မာပြည်မှာစီးပွားရေးလုပ်မဲ့အရေးစိတ်အပြတ်ဆုံးကတော့လျှက်စစ်မီအားနည်းတဲ့ကိစ္စပါပဲ။စွန့်ဝင်ကြီးဦးဝင်းခိုင်ကတော့ပြည်ပကတင်သွင်းတဲ့တဘာဝတန်းငွေ၃လျှက်စစ်တာပေးဆက်ုံနေနဲ့စွန့်အင်ဆိုင်ရာအကောင့်မှုတွေရှိအောင်လှုပ်ဆောင်နေပါတယ်။ဟိုတယ်ခီးသွွားဝင်ကြီးဦးအောင်မောင်ကလည်းကမ္ဘာလက်ခီးတယ်တွေပို့ပြီးတော့ဝင်လာအောင်ပြည်ဝင်ခွင့်ဗီဇာစနစ်တစ်ကိုဖန်တီးပေးနေပါတယ်။နိုင်ငံတကာရင်းနှီးမြှုပ်နှံသူတွေကိုယုံကြည်မှုတွေတိုးလာစေဖို့ဝန်ကြီးအဆင့်စီးပွားရေးဥဆောင်မှုအဖွဲ့တက်ကမူဝါဒသစ်တွေနဲ့လှုပ်ဆောင်နေပါပြီ။ခိုင်မာတဲ့ရလဒ်တွေတော့မမြင်ရသေးပါဘူးလို့ UE Chief Nita ရဲ့ဆောင်းပါးကို Nikkei Asia သတင်းမှာဖော်ပြထားပါတယ်
။ဆက်လက်ပြီးအောင်ဆန်းစုကြည် is no longer a symbol of hope. တောင်အောင်ဆန်းစုကြည်ဟာမျှော်လင့်ချက်ရဲ့မိရှုတစ်ဆောင်မဟုတ်တော့ဘူးဆိုပြီး The Washington Post သတင်းစာမှာ Amnesty International အတွင်းမှုချုပ်ကူမီနာဒူရေးသားတဲ့အာဘော့ကနေကောက်နှုတ်တင်ပြလိုပါတယ်။အချိန်ကဖိနှိပ်တဲ့စစ်အစိုးရလက်အောက်ကနေလွတ်မြောက်ဖို့ရုန်းကန်မှုကိုဥဆောင်ခဲ့စဉ်က ဒေါအောင်ဆန်းစုကြည်က Amnesty International ကိုမြန်မာနိုင်ငံအပေါ်မျက်ခြေမပြတ်ပါနဲ့လို့မြစ်တာရက်ခံခဲ့ဘူးပါလေ Amnesty International ကလည်းမျက်ခြေအပြတ်မခံခဲ့ပါဘူး2016 April မှာရတဆုရဦးဆောင်ပြီးဒေါအောင်ဆန်းစုကြည်တက်လာတဲ့အခါမှာလေ Amnesty International ကမျက်ခြေအပြတ်မခံခဲ့ပါဘူးပထမတော့မျှော်လင့်ချက်ကြီးစွာနဲ့နောက်တော့စိုးရင်တုံ့လှုပ်စွာနဲ့စောင့်ကြည့်ခဲ့တာဖြစ်ပါလေနိုင်ငံရေးအခြေအနေတွေကိုလွှတ်ပေးခဲ့ပြီးနောက်ထပ်နိုင်ငံရေးကိုအခြေခံပြီးဖန်ဆီးမှုတွေလွတ်စွာထုတ်ဖော်ပြောဆိုမှုတွေကိုဖိနှိပ်တာတွေကို Amnesty ကတွေ့ကြရပါတယ်။မြန်မာနိုင်ငံရဲ့မတူကွဲပြားမှုတွေကိုဂုဏ်ယူမဲ့အစားအမုန်းတရားပွားမှုတွေခွဲခြားဆက်ဆံမှုတွေနဲ့တိခတ်မှုကင်းတဲ့ပြောဆိုမှုတွေထွက်ပေါ်လာတာတွေကိုလည်း Amnesty ကတွေ့ကြရပါတယ်။ရခိုင်နည်းနယ်မှာရိုဟင်ဂျာတွေကိုမြန်မာစစ်တပ်ကတပ်ဖြတ်ခဲ့တယ်၊ထိတ်ဆက်ခဲ့တယ်၊အမျိုးသမီးနဲ့မိန်းကလေးငယ်တွေကိုအတ္တမပြုကျင့်ခဲ့တယ်လူသိမ့်နယ်ချီပြီးတစ်ဖက်နိုင်ငံကိုအိုးအိမ်မဲ့ထွက်ပြေးခဲ့ကြဒါနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကဘာမှမပြောတာကိုလည်း Amnesty ကတွေးကြရပါတယ်။ဒါတွေကို Amnesty ကစိတ်ဝင်စားနဲ့စောင့်ကြည့်ခဲ့ပေမဲ့အတန်တော့မတစ်ခဲ့ပါဘူး။ဒေါအောင်ဆန်းစုကြည်အာဏာရလာခဲ့ပြီးတဲ့နောက်ကချင်နဲ့ရှမ်းပြည်နယ်တွေမှာလူခွေးချိုးဖောက်မှုတွေကို Amnesty ကမှတ်တမ်းတင်နိုင်ခဲ့ပါတယ်။ဒီလိုမျိုးအခြေအနေတွေမှာဒုက္ခရောက်ဆုံးကအရသားတွေဖြစ်ကြပါတယ်။NLD အစိုးရကအကူအညီလိုအပ်နေတဲ့ရပ်သားတွေကိုလူသားချင်းစာနာမှုအထောက်အကူတွေကန့်သတ်ရမှစစ်တပ်နည်းတူပါဝင်ခဲ့တာကိုလည်းတွေ့ကြရပါတယ်။ဒါအပြင် Amnesty International ကမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တခြားအစ်စ်မြင့်စီရာရှိတွေဒါမှမဟုတ်ရဲရာရှိ12ဦးတို့ဟာလူရင်းကြတွေကိုလူသားမျိုးနွယ်အပေါ်ယာစွမှုကျူးလွန်ခဲ့ကြတာနဲ့ပတ်သက်လို့ခိုင်လုံတဲ့ထောက်ထားအပြည့်အစုံကိုစုဆောင်ထုတ်ပြန်ခဲ့ပါတယ်။ကုလသမဂ္ဂကလည်းဒီပြစ်မှုတွေဟာလူမျိုးတုံးတက်ဖြတ်မှုကျွလွန်ရရောက်တယ်လို့ဆိုခဲ့ပါတယ်။2012ကနေကျေကျုပ်ကနေလွတ်မြောက်ခဲ့ပြီးနှစ်နှစ်ကြာမှဒေါအောင်ဆန်းစုကြည်ကိုယ်တိုင် Amnesty ရဲ့အမြင့်ဆုံးလူအခွင့်အရေးစုကိုလက်ခံခဲ့တာဖြစ်ပါတယ်။ထိုစဉ်ကအတွေ့အမှုချုပ်ဖြစ်တာဝန်ယူခဲ့သူ Irene Khan ကဒေါအောင်ဆန်းစုကြည်ဟာမျှော်လင့်ချက်နဲ့တတ်တည်အတွက်ရှေ့ဆောင်တန်းပြဖြစ်တယ်လူအခွင့်အရေးကိုအသက်ပေးကာကွယ်မဲ့သူဖြစ်တယ်လို့ပြောခဲ့တာဖြစ်ပါတယ်။Amnesty ကတော့ကိုပြောသလိုကိုဆက်လုပ်ပြီးမဲ့ဒေါအောင်ဆန်းစုကြည်ကတော့ပြောတဲ့အတိုင်းမလုပ်ခဲ့ပဲလူအခွင့်အရေးတရားမျှတမှုနဲ့လူကုန်တက်ခါတို့ကိုကြောက်ခိုင်းကြတာတွေ့ရပါတယ်။ဒါကြောင့် Amnesty အနေနဲ့နိုင်ငံတကာလူအခွင့်အရေးတွေအသက်ပေးရုန်းကန်ခဲ့ကြသူအလုံးကိုရည်စူးချီးမြှင့်တဲ့သူစုကိုဒေါအောင်ဆန်းစုကြည်ကိုဆက်ပေးထားရင်တယောစရာဖြစ်နေရမှာမို့ဒီစုကိုဝန်ထမ်းချင်းမြန်မာ့ဝန်ထမ်းပြန်ရုပ်သိမ်းကြရတာဖြစ်တယ်လို့ Amnesty International ရဲ့အထွေမှုချုပ်ကုမီနာဒူရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုက်ရပါတယ်ရှင
်စစ်တွေနီးဒုက္ခသည်စခန်းတွေကနေဖြတ်ပြေးလာတဲ့ကလေးငယ်တွေပါဝင်ဒုက္ခသည်တရားကျော်ပြေပြက်ပြီးတော့ရောင်းတန်းကြောက်တမ်းမျိုးနဲ့အထီကိုဆက်ရောက်လာလို့အာဏာဝင်တွေခေါ်ယူထိသိမ်းပြီးတော့မူလစခန်းတွေကိုပြန်ပို့ခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကဒုက္ခသည်တွေကိုပြန်ခေါ်ဖို့မအောင်မမြင်ဖြစ်နေတဲ့အချိန်မှာပဲမြန်မာနိုင်ငံပြင်ကဒုက္ခသည်စခန်းကဒုက္ခသည်တွေရဲ့နောက်ထပ်အခြေအနေတစ်ခုကိုမြင်လိုက်ရတာပါသူတို့ဟာ2012ခုနှစ်ဘာသာရေးလူမျိုးရေးပြည်ပခါတွေဖြစ်ပြီးတဲ့နောက်အဲဒီကဒုက္ခသည်စခန်းတွေထဲမှာ6နှစ်လောက်ကိုနေထိုင်ခဲ့ရတဲ့သူတွေပါဒါကြောင့်မလို့မြန်မာနိုင်ငံပြင်ကမွတ်စလင်ဒုက္ခသည်စခန်းတွေရဲ့အခြေအနေသူတို့ရဲ့ယက်တီရေးနဲ့သူတို့အတွက်အနာဂတ်အာမခံချက်အာဏာပိုင်တွေကဘာတွေများဆွံ့ပေးထားလဲမြန်မာနိုင်ငံတွင်းကမွတ်စလင်ဒုက္ခသည်တွေရဲ့အခြေအနေကိုတော့လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းမြန်လူရဲ့သတင်းရှင်တွေ၊ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က12923829554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်းကြမယ်တော်ရရှိမျိုးကိုကျေးဇူးပါတယ်ခင
်ဒီကနေ့ညအစီအစဉ်မှာကုသညုံတင်ဆက်မဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေပေါ်တော်ရရှိမျိုးရဲ့သဘောထားအမြင်တွေထင်ဟပ်စေဖို့အခုလိုဓာတ်ရိုက်လေးလိုက်အစီအစဉ်တွေကို VOE မြန်မာပိုင်းကနေအင်္ဂါနေ့နဲ့စနေနေ့ညတွေမှာတင်ဆက်နေပါရစေအခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါ
ဒီကိမ်းလေးအတွက်တင်ပြမယ့် idiom အသုံးကတော့
not bad and eyelash.
Pipare, salumbanga, not not, mahodabo, bat batka, diniama, kriapi, don't abi, kadagu, solubare, eyei, lash, eyelash garo, mietam pipare, dajamalus, kabatkurunye, lunga, divegaro, mietangu, makate, boga, chimarum yama male. Yet down on Macapu, Donshida, Dorashimia, TV Fibalini. Daja, not bad and eyelash, idiom, a devigaro. The cuckoos who are a piane, John Dwayne, Niarama, Kae Eve, Beloma, Piambi, Madon Piambu, and Alemde, Salemso, Winemu, Sadet, Panzajet, we go, Mabiade, the Bopibari. The needle, Palma, Pitalu, needed the Boboshi.
Her father did not bat an eyelash when his daughter told him she's getting married. Her father did not bat an eyelash when his daughter told him she's getting married. Not bat an eyelash.
ကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်တော့မှာပါရာသီဥတုပြောင်းလဲလာမှုကနေကမ္ဘာတဝန်းဘီယာရှားပါမှုနဲ့ရင်ဆိုင်ရနိုင်တယ်လို့ကမ္ဘာတဝန်းဆိုရွားတဲ့ရာသီဥတုတွေရဲ့အကျိုးသက်ရောက်မှုကိုလေ့လာခဲ့တဲ့နိုင်ငံတကာသုတေသနအသစ်တစ်ခုမှာဖော်ပြထားပါတယ်ဘီယာချက်တဲ့မူရောစပါစိုက်ပျိုးရေးကိုထိခိုက်စေနိုင်တဲ့အကြောင်းရင်းတွေကဘာတွေပါလဲ
ပါးဆိုင်ကိုသွားပြီးမိတ်ဆွေအပေါင်းအသင်းတွေနဲ့ဒါမှမဟုတ်တူဦးတဲ့အေးအေးဆေးဆေးဘီယာတောက်ကြတဲ့အလေထားဟာကမ္ဘာတဝန်းကတန်းကြီးတွေမှာလူအတော်များများနှစ်သက်စွာလှုပ်ဆောင်ကြတဲ့အလေထားတစ်ခုပါညီမနိုင်ငံမှာလည်းပြောင်းလဲလာနေတဲ့ခေတ်ကာလနဲ့အညီလူငယ်အမျိုးသားအမျိုးသမီးတွေကြားမှာပါးဆိုင်သွားဘီယာဆိုင်ထိုင်တဲ့အလေထားဟာအတော်လေးရေပန်းစားလာနေတာပါဒါပေမဲ့ဥရုယာတီပြောင်းလဲမှု
ောင်းလဲမှုနဲ့ဆိုင်တဲ့အကျိုးသက်ရောက်မှုတွေကိုလေ့လာခဲ့ကြတာမှာမိုးခေါင်မှုအလွန်အကျွံဖြစ်ပေါ်နေတာနဲ့အပူချိန်အစမတန်မြင့်မားလာနေမှုကဘီယာချက်တဲ့နေရာမှာအသုံးပြုတဲ့မှုရောစပါးလို့ခေါ်တဲ့ဘာလီပြင်စိုက်ပျိုးရေးကိုထိခိုက်စေနိုင်တယ်လို့ကောက်ချက်ချခဲ့ကြပါတယ်။အဲ့ဒီရဲ့အကျိုးဆက်ကြောင့်တရုတ်နိုင်ငံကဘီယာတောက်တဲ့ပမာဏဟာတစ်နှစ်ကိုလီတာ၄ဘီလီယံလောက်ကျဆင်းသွားနိုင်တယ်လို့အဲ့ဒီသုတေသနအဖွဲ့မှပါဝင်တဲ့တရုတ်နိုင်ငံပီကင်းတက္ကသိုလ်ကရှိဝေကပြောပါတယ်
။ပမာဏ度升高最高的最恶劣的情景下，这个榜试剂的一个平均水平的话。
ရာသီဥတုလွန်ကျွံပြောင်းလဲလာတဲ့အခြေအနေနဲ့အပူချိန်အလွန်ကျွံမြင့်တက်လာမှုတွေကြောင့်တရုတ်နိုင်ငံကဘီယာထုတ်လုပ်မှုက900ခန်းလုံးကနေ1000ခန်းလုံးထိကျဆင်းသွားနိုင်ပါတယ်။ပြီးတော့ဘီယာဈေးကလည်းတိတိတသားကိုတက်သွားနိုင်ပါတယ်။လက်ရှိအချိန်ထိတရုတ်နိုင်ငံမှာ900မီလီဂရမ်ပါတဲ့ဘီယာဒဗလင်းကိုအမေရိကန်ဒေါ်လာ83စင်နဲ့ညီမျှတဲ့တရုတ်ငွေ5ရမင်ဘီပေးရပါတယ်။ဒါကဘားဆိုင်ဒီမှာဝန်ဆောင်ကတင်းပြီးတော့ရောင်းတဲ့ဈေးတော့မဟုတ်ပါဘူး။အပြင်စတိုးဆန်ဒီမှာရောင်းချတဲ့ဈေးပါကျွန်တော်တို့ရဲ့လေးလာတွေးကြည့်ချက်တွေအရဘီယာဈေးဟာနောက်ထပ်အမေရိကန်ဒေါ်လာ58စင်နဲ့ညီမျှတဲ့လေးရမင်ဘီထပ်တက်လာဖို့ရှိနေပါတယ
်အဲ့ဒီအကျိုးသက်ရောက်မှုဟာတရုတ်နိုင်ငံတစ်ခုတည်းမကဘဲဒီကမ္ဘာလုံးကိုထိခိုက်စေမှာဖြစ်ပါတယ်ဒီကမ္ဘာလုံးအတိုင်းအတာနဲ့ခြုံကြည့်လိုက်မယ်ဆိုရင်ဘီယာတောက်တဲ့အရေးအတွက်ဟာ16ရာခိုင်နှုန်းအထိကျဆင်းသွားနိုင်တယ်လို့ဆိုပါတယ်ကမ္ဘာမှာဘီယာဒုတိယအများဆုံးတောက်တဲ့အမေရိကန်ပြည်ထောင်စုမှာတော့ဘီယာတောက်တဲ့နှုန်းဟာ20ရာခိုင်နှုန်းအထိကျဆင်းသွားနိုင်ပြီးအာဂျင်တီးနားနိုင်ငံမှာတော့32ရာခိုင်နှုန်းအထိကျဆင်းသွားနိုင်တယ်လို့ခန့်မှန်းကြပါတယ်။ဘီယာထုတ်လုပ်တဲ့ပမာဏနဲ့ဝယ်ယူသုံးဆွဲတဲ့အရေးအတွက်မမျှတမှုကြောင့်တချို့နိုင်ငံတွေမှာဘီယာဈေးဟာနှစ်ဆအထိတောင်တက်သွားနိုင်တယ်လို့ဆိုကြပါတယ်။ကမ္ဘာတဝန်ဘီယာဟာအရေးအတွက်အရလူတောက်အများဆုံးအဖျော်ယမကတစ်ခုဖြစ်တယ်လို့ဒီသုတေသနကိုဦးဆောင်ပြုလုပ်သူတဦးဖြစ်တဲ့ဗြိတိန်နိုင်ငံ East Anglia တက္ကသိုလ်က ဒါဘိုကွန်းကပြောပါတယ
် Sabia plays a quite a bit of social kind of a tool you know and entertainment for
ဘီယာဟာအခန့်ဖြောပြေးရေးအပါဝင်လူမှုရေးရရေးပါတဲ့အခန်းကဏ္ဍမှာရှိနေပါတယ်ရာသီဥတုပြောင်းလဲမှုကြောင့်ပဲဖြစ်ဖြစ်အပူချိန်မြင့်တက်မှုကြောင့်ပဲဖြစ်ဖြစ်မူရောစဘာစိုက်ပျိုးရေးကိုထိခိုက်စေမယ်ဆိုရင်ဘီယာထုတ်လုပ်မှုကြာဆင်းသွားနိုင်ပါတယ်အဲ့ဒီရဲ့အကျိုးဆက်ကတော့ကျွန်တော်တို့အားလုံးရဲ့ဘီယာတောက်သုံးမှုကိုထိခိုက်စေမှာပ
ါကမ္ဘာတဝန်းမှုရောစဘာအဓိကထုတ်လုပ်တဲ့ဒေတာ24နေရာမှာအပူချိန်မြင့်တက်လာမှုအပါအဝင်ဥရုယာသီပြောင်းလဲမှုအခြေအနေတွေကိုသူတေသီတွေကလေ့လာခဲ့ကြတာပါသူတို့ရဲ့လေ့လာတွေ့ရှိမှုအရမောခောင်မှုနဲ့အပူချိန်မြင့်တက်မှုတွေကမှုရောစဘာစိုက်ပျိုးထုတ်လုပ်မှုကိုထိခိုက်စေမယ်လို့ဆိုပါတယ်ဥရောပတိုက်အတွင်းကနေရာအများစုမှာအစွန်းရောက်မိုးလေဝသအခြေအနေနဲ့မောခောင်မှုတွေနဲ့ကြုံတွေ့ခဲ့ကြရတာကြောင့်မှုရောစဘာအပါအဝင်ကောက်ပဲတင်းတာစိုက်ပျိုးရေးလုပ်ငန်းတွေကိုအကြီးအကျယ်ထိခိုက်စေခဲ့ပါတယ်။ဩစတြေးလျနိုင်ငံမှာလည်းအခါတိုင်းနဲ့ခြောက်သွေ့တဲ့ဆန်းဝါဒီနဲ့ကြုံတွေ့ခဲ့ကြရတာကြောင့်တိုင်းပြည်အတွင်းကနေရာအတော်များများကိုမိုးခေါင်တဲ့ဒေသတွေအဖြစ်ကြီးညာထားပါတယ်။သူတို့ရဲ့လေလာတွေ့ရှိချက်ကိုဘလို့တွက်ချက်ခဲ့တယ်ဆိုတာနဲ့ပတ်သက်လို့တော့ဒါဘိုကွန်းကအခုလိုရှင်းပြပါတယ
်။ What we did is actually to pick up a few bad years in the future from now until
ကျွန်တော်တို့တွေ့ချက်ခဲ့တဲ့နေရာတော့လက်ရှိအခြေအနေအရမိုးကောင်မှုနဲ့အပူချိန်မြင့်မားမှုတွေကရာစုနှစ်ကုန်တဲ့အချိန်ထိဘယ်အကျိုးသက်ရောက်မှုရှိပြီးဆုံးရှုံးမှုဘယ်လောက်ရှိနိုင်မလဲအဲ့ဒီအကျိုးသက်ရောက်မှုတွေကခနေ့စီးပွားရေးအခြေအနေနဲ့တွက်ကြည့်ရင်ဘယ်လိုဖြစ်မလဲဆိုတာတွေကိုကျွန်တော်တို့ထည့်သွင်းစဉ်းစားခဲ့ပါတယ်ဒါကြောင့်အဲ့လိုတွက်ချက်ကြည့်မှုကအနာဂတ်မှာကျွန်တော်တို့ရဲ့နေတူဝအခြေအနေတွေကိုဘယ်လိုတက်ရောက်မှုရှိမလဲဆိုတာကိုသိနိုင်မှာဖြစ်ပါတယ
်။တရုတ်နိုင်ငံဟာကမ္ဘာမှာဘီယာအများဆုံးတောက်သုံးတဲ့နိုင်ငံဖြစ်ပြီးဒီနှစ်ကိုလီတာပေါင်း49ဘီလီယံတောက်ကြတာပါ။တရုတ်နိုင်ငံမှာဘီယာထုတ်လုပ်ဖို့အတွက်လိုအပ်တဲ့မှုရောစဘာ80ရာခိုင်နှုန်းကိုဩစတြေးလျနိုင်ငံကတင်သွင်းရတာမို့ဩစတြေးလျမှာဥရုယာသီပြောင်းလဲမှုဖြစ်တိုင်းတရုတ်ပြည်ကဘီယာထုတ်လုပ်မှုကိုထိခိုက်စေတယ်လို့ပီကင်းတက္ကသိုလ်ကရှီဝေကပြောပါတယ်။
对策呢可能就是说你要扩大这种来源地降低风险除了从澳洲啊也可以从美国啊这些
ဒီကတနာကိုဖြည့်ရှင်းတဲ့နည်းလမ်းတစ်ခုကတော့မူရောစဘာစိုက်ပျိုးတဲ့နေရာဒေသတွေတိုးချဲ့ဖို့ဖြစ်ပါတယ်ဩစတြေးလျကနေတင်သွင်းတာအပြင်အည်သွေးကောင်းမွန်ပြီးတော့အများပြားလဲထွက်နေတဲ့အမေရိကန်ကနေတရုတ်နိုင်ငံကိုတင်သွင်းတင်ပါတယ်အဲ့ဒီလိုလှုပ်ဆောင်ခြင်းအားဖြင့်အနာဂတ်မှာကြုံရနိုင်တဲ့အရေးပေါ်အခြေအနေတွေကိုကျွန်တော်တို့ရှောင်ရှားနိုင်မှာဖြစ်ပါတယ်တကယ်တော့ VR ထုတ်လုပ်တဲ့ရည်ချင်းပြည့်မီတဲ့မူရောစဘာအမျိုးအစားကောင်းနေတရုတ်ပြည်မှာပဲစိုက်ပျိုးနေအောင်ဤပညာနဲ့မျိုးစေ့တွေအစ်စ်မြင့်အောင်လုပ်တင်ပါတယ်
။2015ခုနှစ်ကဗင်နီဇွဲလားနိုင်ငံမှာမူရောစဘာရှာပါမှုနဲ့ကြုံခဲ့ရတာကြောင့်တိုင်းပြည်အတွင်းက VR အများဆုံးထုတ်လုပ်တဲ့ကုမ္ပဏီကြီးရဲ့စိတ်ယုံတချို့လည်းပိတ်ခဲ့ရတဲ့အထိဖြစ်ခဲ့ဘူးပါတယ်။ရာသီဥတုပြောင်းလဲနေတဲ့ကိစ္စအတွေ့အချိန်မီတစုံတရာမလုဆောင်နိုင်ကြရင်အဲ့ဒီလိုအလားတူဖြစ်ရတဲ့အနာဂတ်မှာကြုံရနိုင်တယ်လို့ဒါဘိုကွန်းလို့သူတေသီတွေကပြောပါတယ်။
If we still want to have some luxury essentials, want to have such like beer, chocolate, coffee, tea things.
ဒီလိုကျွန်တော်တို့တွေဟာ beer, chocolate, coffee, လက်ဖက်ရည်စတဲ့ဈေးခံပစ္စည်းတွေကိုဆက်ပြီးအသုံးပြုလိုတယ်ဆိုရင်တော့ရာသီဥတုပြောင်းလဲလာမှုကအဲ့ဒီအတွက်အထောက်အကူပြုမှာမဟုတ်ပါဘူး။အဲ့လိုဈေးခံပစ္စည်းတွေကိုဆက်လို့ခြင်းနဲ့ဆိုရင်တော့ဒဏ်ငွေတွေထုတ်နေတာကိုလျှော့ချပြီးရာသီဥတုပြောင်းလဲလာမှုကိုတိုက်ဖျက်ချဖို့လိုပါတယ်။
အော်တိုဝါလာ15ရက်နေ့ကထုတ်ပြန်တဲ့ဒီသုတေသနစာတမ်းကို Nature Planet Journal မှာဖော်ပြခဲ့တာဖြစ်ပြီးဗြိတိန်ကစီးပွားရေးလူမှုရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအဖွဲ့အစည်းတွေကထောက်ပံ့ပေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ကိုစောဝင်းနိုင်ပါရှင် VOA မြန်မာပိုင်းကတင်ဆက်နေတဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်စာမျက်နှာဖြစ်တဲ့ VOA Burmese ရဲ့စာမျက်နှာ burmese.voanews.com မှာလည်းအချိန်မရွေးကြည့်ရှုနားဆင်နိုင်ကြပါရှင့်အခုတော့သုတဆုံးလေး American တခွင်အစီအစဉ်ကိုတင်ဆက်မှာပါ American သမရစီးနင်းနဲ့ Air Force ဘေးရင်အကြောင်းကိုအောင်ကတင်ပြမှာပါရှင့်
Air Force One လေယာဉ်ဟာ American သမရကမ္ဘာတဝန်းခီးသွားရမှာအမြဲအသုံးပြုတဲ့လေယာဉ်ကြီးပါ။အခုခါမှာတော့ဒီလေယာဉ်ကြီးထဲမှာဘလို့ဖွဲ့စည်းတည်ဆောက်ထားတာလဲ။သမရကလေယာဉ်နဲ့ခီးသွားတဲ့အခါမှာဘလို့စားတောက်နေထိုင်လဲ။ဘသူတွေကသူလိုအပ်တာတွေကိုလောက်ကင်ဖြည့်ဆည်းပေးလဲဆိုတာတွေကိုတင်ပြပေးမှာပါ။လူအများစုအတွက်တော့လေရင်ကိုခီးသွားလာရမှာပဲစီးနင်းအသုံးပြုတာဖြစ်ပေမဲ့ အမေရိကန်သမရစီးနင်းတဲ့ Air Force 1လေယာဉ်ကတော့သူ့အတွက်ဝင်းဟင်တွေကရုန်းကန်တဲ့အိမ်ဖြစ်ပါတယ်။အခုခါမှာတော့ Air Force 1လေယာဉ်ကိုဘလို့ဖွဲ့စည်းတိစောက်ထားလဲဆိုတာလူများကြည့်နိုင်မှုပုံစံတူတစ်ခုကိုဆောက်လုပ်ပြီး Washington DC အပြင်ဘက်က National Harbor အရပ်မှာပြသထားပါတယ်။ဝင်ကြည့်မယ်ဆိုရင်တော့လက်မှတ်ကို airforce1experience.com မှာဝင်နိုင်ပြီးတော့ဝင်ကြေးက30ပါလူရမ်းများတဲ့အချင်းဆိုရင်တော့$35ပါအသက်65နှစ်နဲ့အထက်တက်ကြီးရွယ်ဦးတွေတက္ကသိုလ်ကောလိပ်ကျောင်းသားနဲ့အစ်မှုဒန်းတွေကတော့$22ပဲပေးရမှာပါအသက်၄နှစ်ကနေ12နှစ်အတွင်းဆိုရင်တော့$15ပါလေရင်တစ်စီးလုံးကိုလေ့လာခြင်းကတော့တစ်နာရီလောက်ကြာပါတယ်အဲ့လိုလာကြည့်မယ်ဆိုရင်တော့လေရင်ထဲကနေရာတွေအကြောင်းကိုလည်းသိရဖို့ကိုယ့်ရဲ့ cell phone နဲ့နှစ်ချက်ယူလာဖို့လည်းလိုပါမယ်ဒါမှသာလေရင်ထဲမှာကြည့်ရှုနေခြင်းအဲ့ဒီနေရာတွေအကြောင်းဖုန်းကနေတဆင့်အတန်ဖိုင်ဖွင့်ပြီးတော့နားထောင်နိုင်အောင်ပါတကယ်ကတော့ဒီလေရင်ဟာတာမန်ကုန်တင်လေရင်တဆင့်ကို Air Force 1လေရင်အဖြစ်အသုံးများတဲ့ Boeing 747လေရင်ပုံစံနဲ့တစ်ထပ်တည်းတူအောင်ပြင်ဆင်ထားတာပါဒီလေရင်ကိုစပြီးတော့တက်ကြည့်တယ်ဆိုရင်ပဲလေရင်အင်ဂျင်အကြောင်းကစလို့တယ်လီဖုန်းကနေတဆင့်အခုလိုရှင်းပြပါတယ်
You should be standing by the massive engine. Feel free to walk up to it.
engine ကြီးလေးလုံးတက်ဆင်ထားတဲ့ဒီလေယာဉ်ဟာကဘာတစ်ပတ်သုံးမုန်တမုန်အကွာဘွေးဖြစ်တဲ့မိုင်8000ခရီးကိုမယက်မနာပြန်တက်နိုင်ပြီးတကယ်လို့မြေပြင်ကိုဆင်းသက်မှာကြောင့်အန္တရာယ်ရှိတယ်ဆိုရင်လေဝေဟင်ထဲမှာပဲစီတဲလေယာဉ်တွေစီကနေတဆင်စီပြန်ဖြစ်နေပါတယ်82နာရီလုံးလေဇက်တိုက်ပြန်တက်နိုင်တာပါတကယ်တော့လေ Air Force 1လို့ခေါ်တာဟာသမရစီးနင်းတဲ့လေရင်ဟာလေကြောင်းထိန်းချုပ်တဲ့မျောစင်နဲ့ဆက်သွယ်တဲ့အခါမှာအမှားရင်းမရှိအောင်အတွက်နာမည်ပေးထားတာပါသမရတတန်းကုံဆုံးတဲ့အချိန်မှာသူတို့နေထိုင်ရာပြည်နယ်တွေကိုပြန်လိုက်ပို့လို့ဒီလေရင်ကိုပဲစီးနင်းတဲ့အခါမှာတော့ Air Force 1လို့မခေါ်တော့ပါဘူ
း An Air Force 1 has also carried the bodies of our deceased presidents on one final ride.
ဒါပြင်ကွယ်လွန်သွားတဲ့သမရဟောင်းတွေကိုနိုင်ငံတော်ဇာပနအခမ်းအနားအတွက်ရွှေပြောင်းတယ်ယူရမှာလဲ Air Force 1ကိုအသုံးပြုပါတယ်သမရဂျွန်ဖ်ကနေဒီလင်ဒန်ဂျွန်ဆန်နဲ့သမရဖို့တို့ကိုလည်းဒီလေရင်နဲ့တည်ဆောင်မှုပါတယ်2004ခုနှစ်ကသမရရော်နယ်ရီဂန်ရဲ့ရုပ်အလောင်းကိုတည်ဆောင်ချိန်မှာလဲသူသမရတာဝန်ယူစဉ်ကလေရင်ရဲ့အတွင်းအပြင်ဆင်အတိုင်းပြန်လည်ပြင်ဆင်ထားပေးခဲ့ပါတယ်လေရင်ရဲ့ရှေ့ပိုင်းမှာတော့သမရရဲ့ဧကန်အိတ်ခမ်းနဲ့အစီဝေကန်ရုံးကန်တွေရှိပါတယ်။သမရအိတ်ခမ်းမှာတော့တယောက်အိတ်ကဒင်းနှလုံးချထားပါတယ်။ Air Force လေရင်ပေါ်မှာသမရအခန်းထဲကလွဲလို့လေရင်မှူးတွေအတွက်သာအိတ်ရရှိပါတယ်။သမရရုံးဝန်ထမ်းတွေအထူးလုံခြုံရေးအဖွဲ့တွေဟာ couch ထိုင်ကုန်တဲ့ကျန်းမြေတွေပေါ်မှာပဲအိတ်ကြရတာပါ။သမရစီးတဲ့လေရင်ဆိုပေမဲ့လည်းဇိမ်ခံဖို့ဆိုတာထက်လုပ်ငန်းအတွက်ဖွဲ့စည်းတည်ဆောက်ထားတာကြောင့်မှအစီဝေကန်ကိုကြည့်လိုက်မယ်ဆိုရင်လေထူးခြားချက်တွေကိုတွေ့ရမှာပါ။ပေလေးတောင်းအမြင့်ကရုံးကန်းဆိုတော့ဇပွဲပေါ်မှာတင်ထားတဲ့ကော်ပီကွက်တွေမမောက်အောင်အထင်းကွက်တွေလှုပ်ထားတယ်လို့အစည်းအဝေးထိုင်ကုန်တွေမှာဆိုရင်လဲစီဘဲထိုင်ကုန်ကပတ်တွေကိုတွေ့ရမှာပါအဲ့နောက်ကယ်ရက်ကတော့တမရရုံးအဖွဲ့ဝင်တွေတမရလုံခြုံရေးအဖွဲ့အဲ့တွေတွေနဲ့သတင်းတောက်တွေအတွက်နေရာတွေပါဝင်ပါတယ်အမေရိကန်ပြည်ထောင်စုဟာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုအလေးထားတဲ့နိုင်ငံဖြစ်တာကြောင့်သတင်းမီဒီယာတွေတမရသွားလေရာကိုလိုက်ပါနိုင်အောင်စီစဉ်ပေးထားတာပါသတင်းမီဒီယာတွေသာမရှိဘူးဆိုရင်တပရဟာဘယင်းလိုဖြစ်သွားမှာပေါ့လို့လဲဆိုပါရယ် Air Force 1လေယာဉ်မှာ1965ခုနှစ်ကနေ1964ခုနှစ်အထိအနှစ်30ကြာအမှုထမ်းခဲ့တဲ့ကြီးကြပ်ရေးမှူး Howie Franklin ကတပရ Bill Clinton လက်ထက်ကတပရနဲ့ကတောက်ကဆဖြစ်ရတဲ့ခုကိုအခုလိုပြောပြပါရယ
် I had to wake him up He only had 2.5 hours sleep so I came in
သူကနှစ်နာရီခွဲလောက်ပဲအေးရသေးရင်မနှိုးဖို့အချိန်ကျနေပါပြီ။ဒါကြောင့်သူ့အေးရသွားပြီးအသားလေးချိလိုက်တော့သူကနည်းနည်းလှုပ်သွားပါတယ်။ပြီးတော့အတန်ထွက်ပြီးညီးပါတယ်။နောက်ဆုံးတော့ကျွန်တော်လည်းအေးရကနှိုးရမှာကိုမုန်းလိုက်တာလို့ပြောလိုက်တဲ့အချိန်မှာတော့သမရကဒီလိုဆိုရင်မနှိုးနဲ့ပေါ့ဆိုပြီးပြောပါတယ်။ဒါကတော့အမေရိကန်သမရရဲ့ဓာတ်ရိုက်အမိန့်ပေါ့ဗျာ
။လေအမှုတန်းနေအနေနဲ့သမရရိနဲ့အခုလိုနီးနီးကက်ကက်ဆက်ဆံခွင့်ရတာကြောင့်သူတို့မှပြောစရာအများပြားလည်းရှိနေတာပါ။1989ခုနှစ်ကနေ1993ခုနှစ်အထိသမရဖြစ်ခဲ့သူ George H.W. Bush ကတော့ဟင်းဒီဟင်းရဲ့တမျိုးကိုမကြိုက်ဘူးလို့ဆိုပါတယ်။သမရအတွေ့စားတောက်ဖွဲ့ရပြင်ဆင်ပေးရတဲ့လေယာဉ်ဝန်ထမ်းတဦးဖြစ်တဲ့ Henry Brown က
President Bush he was a pretty much a regular standard. He didn't have any specific.
သမရ Bush ကဘာဖြစ်ဖြစ်စားသူပါ။ဘယ်လိုစားကျင်လဲ၊ဘာစားကျင်လဲဆိုတာမျိုးလည်းမရှိပါဘူး။တခုပါပဲ။သူကပန်းကောက်ပြီးဇိမ်းကိုမကြိုက်တော့အဲ့ဒါမပအောင်ရှောင်ပြီးပြင်ဆင်ပေးရပါတယ
်။ဒ Becky Schultz ကတော့ Air Force 1မှာပထမဆုံးအမျိုးသမီးလေယာဉ်အမှူတန်းဖြစ်လာသူပါ1982ခုနှစ်ကနေ1989ခုနှစ်အထိသမ္မတတာဝန်ယူခဲ့တဲ့သမ္မတ Ronald Reagan လက်ထက်မှာစတင်အလုပ်လုပ်ကင်ခဲ့တာပါ
When I was hired, my official photograph with President Reagan.
လေယာဉ်အမှူတန်းဖြစ်လာတော့သမ္မတ Reagan နဲ့မတန်းတပ်ပုံရိုက်တဲ့အခါမှာသူကပုခုံးကိုဖက်ထားပါတယ်ပထမဆုံးအမျိုးသမီးဝန်ထမ်းဆိုတာသူကသိတယ်လေသမ္မတကဖက်လက်တကင်းနေသက်သူလည်းဖြစ်တော့ကျမကိုဖက်ပြီးဘက်ကြီးတို့ရီအားလုံးပေါင်းမိဝတ်တဲ့အခါခြေတစ်ဖက်အရင်ရှိုးသွင်းပြီးမှနောက်တစ်ဖက်ကိုထပ်ဝဲရတာဆိုတော့အားလုံးကအတူတူပါပဲဆိုပြီးမိတ်ဆက်ပေးတာကတော့တကယ်ကိုမမေ့နိုင်စရာပါ
Air Force 1လေယာဉ်ပေါ်မှာမမေ့နိုင်စရာဖြစ်တယ်လေအများပြားရှိနေတာပါ1963ခုနှစ်နိုဝင်ဘာလထဲမှာသမ္မတ John F. Kennedy လက်ကျန်ခံရပြီးတဲ့နောက်ဒုတိယသမ္မတ Lyndon Johnson ဟာ Air Force 1လေယာဉ်ပေါ်မှာသမ္မတအဖြစ်ကျန်းသက်စွာကျင်းပခဲ့ဘူးပါတယ်သမရစီးနင်းတဲ့လေယာဉ်ကိုတော့တခြားလေယာဉ်တွေနဲ့ရောထွေးမှုမရှိအောင်ဆိုပြီးတော့သမရအိုက်ဆင်ဟောင်းဝါလက်ထက်မှာ Air Force 1လို့နာမည်ပေးခဲ့တာပါအခုလို Air Force 1လေယာဉ်ပုံစံတူတည်ဆောက်ပြီးတော့ American ပြည်ထောင်စုကမြို့တွေမှာလိုက်လံပြသဖို့ The Children's Democracy Project အဖွဲ့ကစီစဉ်လာပါ Rhode Island ပြည်နယ်မှာ Boeing 747ကုန်တင်လေယာဉ်ဟောင်းတစ်စီးကိုသမရစီးနင်းလင့်ရှိတဲ့လေယာဉ်ပုံစံတူဆောက်လုပ်ပြီးအော်တိုဘာလကလေးကဆက်လို့ National Harbor မှာပြသထားတာပါThe Children's Democracy Project အဖွဲ့ဟာ American ပြည်အောင်စုကတန်း90လောက်ရှိတဲ့ကလေးငယ်မျိုးဆက်တစ်တွေနိုင်ငံအရေးမှာစိတ်ဝင်စားလာအောင်လေ့ကျင့်ပညာပေးနေတဲ့အဖွဲ့ကြီးဖြစ်ပါတယ်ခင်ဗျာ
ကောင်းတင်ဆက်တဲ့သုတဆောင်လေး American တခွင်အစီအစဉ်ပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်အခုတော့သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်လာပြီမို့ကိုစော်ဝင်းလိုင်ကပြောပြမှာပ
ါ Chicago မြို့ကမာစီဆေးရုံမှာတင်းလာနေကဖြစ်သွားခဲ့တဲ့ပြစ်ခတ်မှုအတွင်းရဲရရှိတူပောင်းအနည်းဆုံးလူ3ဦးပြင်းထန်စွာထိခိုက်ဒဏ်ရာရသွားပါတယ်အသက်30နှစ်နှစ်အရွယ်တနတ်သမားအမျိုးသားတဦးလည်းပြင်းထန်စွာထိခိုက်ဒဏ်ရာရသွားကြောင်းရှီကာဂိုရဲတပ်ဖွဲ့ကကိုကာဘီသတင်းမီဒီယာတွေမှာဖော်ပြကြပါတယ်။အစောပိုင်းကတော့တနတ်သမားနဲ့ရဲအရာရှိတို့နှစ်ဦးသာထိခိုက်ဒဏ်ရာရသွားတဲ့အကြောင်းရှီကာဂိုရဲတပ်ဖွဲ့ကပြောဆိုနေကြတာပါ။ယာယီဗဟုအစိုးရရှေ့နေချုပ်မက်သျူးဝစ်ဒကာခန့်အပ်တာဝန်ပေးတာဟာ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခြင်းရှိမရှိစုံစမ်းစစ်ဆေးနေတဲ့ကိစ္စပြတ်သွားအောင်ရည်ရွယ်လှုပ်ဆောင်ခြင်းဖြစ်တယ်ဆိုတဲ့အကြောင်းပြချက်နဲ့အဲ့ဒီခံတားမှုကိုဟန်တာဖို့စူးစမ်းတဲ့အနေနဲ့ဒီမိုကရက်ပါတီအထက်လွှတ်တော်မှ3ဦးကသမ္မတဒေါ်နယ်ထရန့်ကိုတရားစွဲလိုက်ပါတယ်။ကွန်နတ်တီကတ်ပြည်နယ်အထက်လွှတ်တော်အမတ်ရော့အိုင်လန်အထက်လွှတ်တော်အမတ်နဲ့ဟဝိုင်ပြည်နယ်အထက်လွှတ်တော်အမတ်တို့ကဝါရှင်တန်မှာရှိတဲ့ပြည်ထောင်စုတရားရုံးမှာတနင်္လာနေ့ကဆွဲချက်တင်လိုက်ကြတာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းမှာရှိတဲ့ရဟင်ဂျာဒုက္ခသည်စခန်းတစ်ခုအတွင်းပြစ်ခတ်မှုဖြစ်သွားခဲ့တဲ့အပေါ်ကုလသမဂ္ဂအရာရှိတွေကြားဆိုရမှုတွေထွက်ပေါ်စေခဲ့ပါတယ်။2012ခုနှစ်ကရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာကြသူတွေကိုထင်ထင်ထားတဲ့အနောက်ရဲဒုက္ခသည်စခန်းအတွင်းပြစ်ခတ်မှုဖြစ်ခဲ့တဲ့ဆိုတဲ့သတင်းတွေကြားသိရတဲ့အတွက်အထူးဆိုရမိကြောင်းအခြေအနေတွေကိုတည်ငြိမ်အောင်လှုပ်ဆောင်ကြဖို့နဲ့အကြမ်းမဖက်နီလန်းကိုအသုံးပြုကြဖို့တိုက်တွန်းပါကြောင်းကုလသမဂ္ဂဆန္ဒမှုအကူအညီပေးရေးဆိုင်ရာမြန်မာနိုင်ငံဌာနကိုယ်စားလှယ် Nook Osbi ကပြောကြားလိုက်တာဖြစ်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေဖိနှိပ်ခံနေရတဲ့ကိစ္စနဲ့အဖမ်းဆီးခံနေရတဲ့ရိုက်တာတနည်းအောင်နှစ်ဦးလွတ်မြောက်ရေးတွေနဲ့ပတ်သက်လို့အမေရိကန်ဒုသမ္မတမိုက်ပန့်စ်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုဖိအားပေးပြောဆိုခဲ့တဲ့အတွက်အမေရိကန်အထက်လွှတ်တော်လူ့အခွင့်အရေးအဖွဲ့ကချီးမွမ်းလိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းတွေ့ဆုံတုန်းကပဲဒေါက်တာဆန်းစုကြည်နဲ့စင်ကာပူမှာကျင်းပခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာဒုသမ္မတမိုက်ပန့်စ်ကတည်ထောင်တွေ့ဆုံတဲ့အချိန်မှာအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံကထွက်တဲ့ရင်းနှီးတဲ့တဘာဝတောင်းငွေတွေတည်ယူလို့ရအောင်လှုံ့ဆော်ပေးမှုနဲ့ရုရှားနိုင်ငံဘွားတောင်အာဖရိကနိုင်ငံသားတို့ကိုအမေရိကန်ဗန္ဒာယီဝန်ကြီးဌာနကအရေးယူပေးဆွလိုက်ပါတယ်။အသက်49နှစ်အရွယ် Bloodline Merchantsef ဆိုသူကိုစင်ကာပူနိုင်ငံမှာဗန်းပြဖွင့်ထားတဲ့ကုမ္ပဏီကတစ်ဆင့်အမေရိကန်ငွေကြေးစနစ်ကိုသုံးပြီးဒေါ်လာတန်းနဲ့ချီငွေမွဲကိုငွေပြူလုပ်ပေးရေးကူညီခဲ့တာကြောင့်အမေရိကန်ကသူ့ကိုအရေးယူပေးဆွလိုက်တာပါ
။ကိုစော်ဝင်းလိုက်ပါရှင်။သတင်းချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုကျော်အောင်လင်ပါရှင်။အင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်။အင်္ဂါနေ့နဲ့ King View မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသွားရရှင်အားလုံးကိုကျေးဇူးတင်ပါတယ်။ကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.